Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရ2022ခုနှစ်ဧပြီလ2ရက်နေ့စနေနေ့မနေ့ဖက်အတန်းလွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်းလွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်တော်မှာဖြစ်ပါတယ်။ဒီကနေ့အစည်းအဝေးထဲမှာတော့ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးမှာပါ။တရင်6ပတ်ကြာရှိပြီဖြစ်တဲ့ရုရှားယူကရိန်းစစ်ပွဲမှာမြို့တော်ကီယက်အနီးနေရာတချို့မှာယူကရိန်းတပ်တွေအသာစီးရနေပါတယ်ဒီတင်းလင်္ကာနိုင်ငံမှာတော့လူလူအုံကြွမှုတွေကြောင့်ရေးပေါ်အခြေအနေကြီးညာထားရပါတယ်ဒီသတင်းတွေပြီးမှာတော့ကျွန်တော်တို့သတင်းဖေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်
အာမေရအမေရပါလို့ဒီလိုဆိုလူ60 80 80ထိထားတဲ့အခန်းလေးဆိုအခု150 180အဲ့လောက်ထိကိုတက်တက်နေအောင်နေရတယ်ပေါ့နော်
ဒီစိန်ထောင်တွေကအခန်းတွေမှာလူတွေကြက်တက်နေပါတယ်ထောင်တွေနိုင်ငံရေးသမားတွေကတော့ဒကြံရက်ဒကြံပျော်ဝဲရှင်ပဲမစင်နေဘူးလို့ပြောဆိုထားပါတယ်မကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်ထိုင်းမလေးရှားနယ်စပ်မှာမြန်မာနိုင်ငံဘက်ကလာတဲ့တရားမဝင်သူတွေလူကုန်ကူးခံရသူတွေဖမ်းမိထားပါတယ်အာဆီယံဘုံသဘောတူညီချက်9ရက်မှာလူသားချင်းစာနာမှုကိစ္စလောက်ကိုပဲလှုပ်ဆောင်နိုင်မဲ့အနေအထားရှိရလို့လူသားချင်းစာနာမှုကိစ္စလောက်ကိုပဲလှုပ်ဆောင်နိုင်မဲ့အနေအထားရှိတဲ့သုံးသပ်မှုတွေရှိပါတယ်။ယူကရိန်းကသချင်းဆိုတဲ့ခုနှစ်နှစ်သမီးလေးကဘာကျော်သွားပြီးရန်ပုံငွေတွေရှာပေးနေပါတယ်။ဒီအကြောင်းအရာတွေကိုမကြာမီပဲတင်ဆက်ပေးပါမယ်။အဲ့ဒီနောက်ပါတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကမောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ
။ယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုသတင်း6ပတ်တည်းရောက်လာချိန်မှာပဲတချို့နေရာတွေမှာယူကရိန်းတပ်တွေအသာစီးရတာနေတယ်လို့ယူကရိန်းနဲ့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်မြို့တော်အနီးဝန်းကျင်အပါအဝင်တချို့နေရာတွေမှာရုရှားတပ်တွေကိုအသာရနေတာလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောဆိုခဲ့တာပ
ါနာပီနီချ်ဝီတ်ကီဗာနာချော်နီဟီစကူမိုနာပရမ်ကူမ်ဆုံစကီအိုဘလစတီပရိုဒိုဂျီချ်ဝီဂနာညာအိုကူပိုင်ကီယက်ပြေမြောက်ပိုင်းကနေ
ချန်နီယက်ကိုဥတီယာဆမ်မီဒေတာထဲမှာဆိုဝင်တိုက်လာသူတွေပြန်ပြီးဆောက်ဖို့အတွက်နှုံးထုံနိုင်နေတာပါမတ်လလဝက်လောက်သူတို့ထိန်းချုပ်ထားတဲ့နေရာမှာပြင်းပြင်းထန်ထန်တိုက်ခိုက်တာတွေဆက်ပြီးမလုံနိုင်တော့ဘူးဆိုတာကိုသူတို့သိလာကြပြီလို့သမရကပြောပါတယ်ဒါပေမဲ့ဒါဟာရုရှားအစိုးရရဲ့နည်းပြောအစိတ်ပိုင်းတစ်ခုဖြစ်နိုင်ကြောင်းလဲယူကရိန်းသမရကပြောပါတယ်အမရဇယ်လန်စကီရဲ့နိုင်ငံရေးအကြံပေးကလည်းယူကရိန်းတပ်တွေဟာကီယက်မြို့တော်ကနေရုရှားတပ်တွေပြန်ပြီးဆောက်အောင်တွန်းထုတ်နေပြီးမြို့တော်အနောက်မြောက်နယ်အရှိမြောက်နှစ်ဖက်စလုံးမှာအသာစီးရနေတယ်လို့ပြောပါတယ်။ယူကရိန်းဘက်ကပြောကြားချက်တချို့မှန်ကန်ကြောင်းဗြိတိရှ်စစ်ထောက်လိုင်းကလည်းအတည်ပြုခဲ့ပါတယ်။ယူကရိန်းတပ်တွေဟာနေဆက်ကနေ -20 ကျော်အကွာမှာရှိတဲ့ရုရှားမြို့ဘယ်ဂိုရော့ကရေနံတူလောင်ရုံကိုနေဆက်ကျော်ဖြတ်ပြီးရဟတ်ရင်နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကတောက်ကြနေမှာပဲဆွဆွဲထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်စထရပ်စ်တို့ဟာတောက်ကြနေမှာတွေ့ဆုံပြီးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှုအတွက်တုံ့ပြန်အရေးယူမှုနောက်ထပ်ဘာတွေလုပ်နိုင်မလဲဆိုတာကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်လာမယ့်သတင်းပတ်ထဲကျင်းပဖို့ရှိတဲ့နေရောနိုင်ငံခြားရေးဝန်ကြီးရဲ့အစည်းအဝေးမှာလည်းဒီကိစ္စကိုနောက်ထပ်ဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုအတွက်ရုရှားရဲ့စီးပွားရေးမှာအရေးပါတဲ့ကဏ္ဍတွေကိုပြစ်မှတ်ထားဖို့အပါအဝင်နောက်တစ်ဆင့်တက်အရေးယူနိုင်မှာတွေကိုဆွေးနွေးဖို့အပြင်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဥရောပခီးသွားနေတဲ့အမေရိကန်ဘဏ္ဍာရေးဒုဝန်ကြီးဝါလီအဒီယမ်မိုဟာလည်းဒီသတင်းပတ်အစောပိုင်းမှာပဲလန်ဒန်ကိုသွားရောက်ခဲ့တာဖြစ်ပါတယ်။အခုလိုယူကရိန်းကိုကျူးကျော်တာအတွက်ရုရှားရဲ့စစ်ပစ္စည်းတင်ပို့ရေးလုပ်ငန်းအပါအဝင်ရုရှားစီးပွားရေးအတွက်အရေးပါတဲ့ကဏ္ဍတွေပေါ်မှာနောက်ထပ်အရေးယူမှုတွေချမှတ်ဖို့အတွက်အမေရိကန်နဲ့မဟာမိတ်တွေစီစဉ်နေကြောင်းလည်းလန်ဒန်ရောက်ဒုဝန်ကြီးအရီယမ်မိုကအင်ကာနေမှာပြောခဲ့တာပါဒီကိစ္စကိုဆွေးနွေးဖို့ဒုဝန်ကြီးဟာဘယ်လ်ဂျီယမ်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တာဒုတိယလာရင်ရောက်လာချိန်မှာပဲယူကရိန်းကနျူကလ িয়ার ဓာတ်ပေါင်းပုံရင်အန်ဒီယကင်းရင်အကူအညီပေးဖို့အတွက်ယူကရိန်းနဲ့ရုရှားအာဏာပိုင်တွေနဲ့တီးခြားစီသဘောတူညီချက်တွေရခဲ့တယ်လို့ IAEA အပြည်ပြည်ဆိုင်ရာအနုမြင့်ဆိုင်အေဂျင်စီအဖွဲ့ကပြောပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒရင်း၅ပတ်အတွင်း ရုရှားတပ်တွေကယူကရိန်းနိုင်ငံတွင်နေရာအများအပြားမှာဘာမှခွဲခြားမှုမရှိဘဲပိတ်ခတ်နေတဲ့အတွက်နျူကလ িয়ার မတော်တဆမှုတွေဖြစ်ပွားမှာကိုအထူးစိုးရိမ်ကြရတာဖြစ်ပါတယ်။မတ်လ3ရက်နေ့ကယူကရိန်းအရှေ့တောင်ပိုင်းကကြီးမားတဲ့ဇပိုရီဇီယာနျူကလ িয়ার ဆိုင်ရုံတဝိုက်ပိတ်ခတ်မှုတွေကြောင့်စိုးရိမ်မှုတွေပိုးပြီးတိုးလာတာဖြစ်ပါတယ်။ IAEA ကစက်ပစ္စည်းကိရိယာတချို့ပို့ပေးခဲ့ကြောင်းနဲ့ဒါကအဆပဲဖြစ်ပြီးလမ်းမဲ့သတင်းပတ်ထဲမှာဆလုပ်ဖို့အစီအစဉ်တွေချထားပြီးပြီလို့ IAEA အကြီးအကဲ Rafael Mariano Grassi ကယူကရိန်းနဲ့ရုရှားမှာတောရဆွေးနွေးပြီးအော်စတြီးယားနိုင်ငံဗီယက်နမ်ပြန်ရောက်မှာသတင်းတောက်တွေကိုပြောပါတယ်။ IAEA ကနေစက်ကရီယာတွေနဲ့နျူကလ িয়ার ကျွမ်းကျင်သူအဖွဲ့တွေကအကူအညီပေးမှာဖြစ်တယ်လို့အနည်းအမြန်အထောက်အကူပေးနိုင်တဲ့ရန်ရဲတစ်ခုကိုပါဖွဲ့စည်းဖို့ရှိတယ်လို့ပြောပါတယ်။ဒီလိုဖွဲ့ထားတဲ့အတွက်အရေးပေါ်ကိစ္စရပ်တွေဘယ်ညံမှာပဲပေါ်ပေါ်အမြဲဆုံးတော့ရောက်ကူညီဖို့အတွက်ကျွမ်းကျင်သူအဖွဲ့ကိုဆက်လွတ်နိုင်မှာဖြစ်ကြောင်းလဲရော့စီကပြောပါတယ်။ဂျာဇင်နဲ့ချီတဲ့ခရီးယံဖျားချောင်းတွေတမန်ဝင်နေရာတွေနဲ့ပြတိုက်တွေဟာယူကရိန်းမှာကျုံနေရတဲ့စစ်ပွဲကြောင့်ဖြစ်ရှိခဲ့ရကြောင်းလဲအထူးသဖြင့်နိုင်ငံမြောက်ပိုင်းချန်နီယက်မြို့အတွက်စိုးရိမ်နေရတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကတောက်ကြနေမှာပြောပါတယ်။ယူကရိန်းနိုင်ငံတွင်းကကွယ်ပြောင်းမဲ့အန်ဒီရင်ဆိုင်နေရတဲ့ယဉ်ကျေးမှုအမွေအနှစ်တွေနဲ့အထိမ့်မှန်နေရာတွေမှာယူကရိန်းကိုရုရှားကျူးကျော်တဲ့ပြီးခဲ့တဲ့လကစပြီး UNESCO ကတိုးမြှင့်အကာအကွယ်ပေးဖို့လှုံ့ဆော်ခဲ့တာဖြစ်ပြီးအဲ့ဒီနေရာတွေမှာယဉ်ကျေးမှုအမွေအနှစ်အတွက်ကာကွယ်ဆောင်ရှောက်ဖို့ Blue Shield ဒိုင်းပြအမှတ်သားတွေနဲ့ပြသထားတာဖြစ်ပါတယ် UNESCO ကကဏ္ဍဦးပြုစုထားတဲ့စင်အရာဘာသာရေးအထိမ့်မှန်နေရာ29ခုတမန်ဝင်အဆောက်အဦ16ခုပြလိုက်4ခုနဲ့အထိမ့်အမှတ်အဆောက်အုံ4ခုတို့ဟာလုံးဝဒါမှမဟုတ်တစိတ်တစ်ပိုင်းပျက်စီးခဲ့ရတယ်လို့ဆိုပါတယ
်ဗီယိုအမေရိကန်တန်မနေ့ဖန်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်းကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါယူကရိန်းအရေးမှာအိန္ဒိယနိုင်ငံဟာတဖက်တည်းချီပြီးမဆုံးဖြတ်တဲ့အတွက်ချီးကျူးရကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဘရော့ကပြောဆိုလိုက်ပြီးနှစ်နိုင်ငံကြားကုန်သွယ်မှုတွေမှာဒေသတွင်းငွေကြေးကိုတုံးနိုင်မဲ့နည်းလမ်းတွေရှာဖွေသွားမယ်လို့လည်းပြောပါတယ်အခက်အခဲတွေအများကြီးရှိတဲ့အတိတ်ကာလတုန်းကလည်းနှစ်နိုင်ငံရဲ့ဆက်ဆံရေးတွေဟာရေရှည်တည်တံ့ခိုင်မာခဲ့တယ်လို့ရုရှားနိုင်ငံသားဝန်ကြီးကတရုတ်နိုင်ငံကနေတဆင့်အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်ကိုရောက်ရှိလာစဉ်မနေ့တောက်ကြနေ့ကပြောကြားလိုက်ပါတယ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာ6ဘီလီယံသာရှိပေမဲ့အိန္ဒိယဟာဆက်လက်နေပစ္စည်းတွေအတွေ့ရုရှားအပေါ်မှာအားထားနေရတယ်လို့လည်းလေ့လာသူတွေကဆိုပါတယ်တဖက်ကလည်းအိန္ဒိယနိုင်ငံဟာ Quad လို့ခေါ်တဲ့၄နိုင်ငံလုံခြုံရေးမဟာမိတ်အဖွဲ့မှာအမေရိကန်၊ဂျပန်နဲ့ဩစတြေးလျတို့နဲ့အတူပါဝင်ပါတယ်။ယူကရိန်းကိုရုရှားရဲ့ချူးကျော်တိုက်ခိုက်မှုတွေအပေါ်အိန္ဒိယနိုင်ငံကရှုံးချခြင်းမပြုခဲ့သလိုကုလသမဂ္ဂမှာမဲခွဲစဉ်ကလည်းကြားနေခဲ့ပါတယ်။ဒါ့အပြင်ရုရှားကလျှော့စင်းနဲ့ရောင်းတဲ့ရေနံစိမ်းတွေကိုဝယ်ယူဖို့လုပ်နေတဲ့အတွက်လည်းအိန္ဒိယအပေါ်ကိုအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစိတ်ပြတ်နေကြပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာမလအတွင်းအလုတ်ကင်ပေါင်း 4,300 ကျော်ရရှိခဲ့ပြီးအလုတ်လက်မဲ့နှုန်း 3,600 ကျိုင်လုံးရောကျလာတဲ့အကြောင်းလက်ပတ်အစီရင်ခံစာတစ်စောင်ကိုကိုးကားပြီးတိုင်းပြည်ရဲ့စီးပွားရေးဟာအင်အားအပြည့်ဖြစ်လာတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။သမ္မတတာဝန်စတင်ထမ်းဆောင်ခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကအလုတ်လက်မဲ့နှုန်း 6,400 ကျိုင်လုံးကနေတိတိသားသားတိုးလာနေတဲ့လက္ခဏာအဖြစ်
America is back to work, and that's good news for millions of families who have a little more breathing room.
အမေရိကန်တွေလုပ်ငန်းခွင်ကိုပြောင်းဝင်နေကြပါပြီ။ဒါဟာတန်းပေါင်းများစွာရှိတဲ့မိသားစုတွေအတွက်ဂုဏ်သိက္ခာရှိရှိလောက်ခလစာငွေနဲ့ရပ်တည်နိုင်ကြဖို့သတင်းကောင်းဖြစ်ပါတယ်လို့ပြောသွားတာပါ။သမ္မတတယောက်ရဲ့ပထမသက်တမ်းမှာအလုတ်လက်မဲ့အများဆုံးရှော့ချနိုင်ခဲ့တာလို့လည်းပြောပါတယ်။အမေရိကန်အလုတ်သမားဝန်ကြီးဌာနရဲ့လက်ပတ်အစီရင်ခံစာအရဒီနှစ်စံကဆလို့အလုတ်ကန်ရရှိမှုအခြေအနေတွေဟာတိုးတက်လာပါတယ်အမေရိကန်စီးပွားရေးမှာအလုတ်ကင်ပြင်းမြ9သိန်းကျော်အလုတ်ကင်တစ်တွေရရှိနေတာ3လဇက်တိုက်ရှိနေပါပြီ။လွန်ခဲ့တဲ့17လဇက်တိုက်အလုတ်ကင်တစ်အနည်းဆုံးလစဉ်4သိန်းလောက်ဖန်တီးပေးနိုင်တဲ့သဘောလောက်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ အမေရိကန်မှာစီးပွားရေးအကောင့်တဲ့နောက်ထပ်လက္ခဏာတစ်ခုအနေနဲ့လဲမလာတဲ့မှာအလောက်ကန်ရှာဖွေသူ4,200နီးပါးရှိခဲ့တာတွေ့ရပြီးအများအပြားဟာလည်းအလုပ်တွေရရှိခဲ့ကြပါတယ်ရှိမင်းနိုင်ငံပြည်တွင်းစစ်မှာတိုက်ခိုက်နေကြတဲ့လက်နက်ကင်အဖွဲ့တွေအနေနဲ့အစ္စလာမ်ရမဒန်ဥပုသ်လရဲ့အစဒီကနေ့စနေနေ့ကစပြီးနှစ်လကြာအပြစ်ခတ်ရပ်ဆဲကြဖို့သဘောတူညီခဲ့ကြတယ်လို့ကုလသမဂ္ဂကမနေ့တောက်ကြနေ့ကညချက်ထုတ်ပြန်ပါတယ်။ဒါဟာရှိမင်းပြည်တွင်းစစ်ပြီးဆုံးမှုအတွက်ပထမခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကသတင်းသမားတွေကိုပြောပါတယ်။အပြစ်ခတ်ရပ်ဆဲရေးကိုစူးစမ်းပေးခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟမ်စ်ဂရောင်းဘတ်ကအဲ့ဒီအကျညာချက်ထဲမှာနှစ်ဖက်စလုံးကရီမင်းနိုင်ငံအတွင်းနဲ့နေဆက်ဖြတ်ကျော်ပြီးလေကြောင်းတိုက်ခိုက်မှုရောမြေပြင်တိုက်ခိုက်မှုတွေရောနဲ့ရေကြောင်းစစ်ဆင်ရေးတွေကိုပါရပ်ဆိုင်ထားဖို့သဘောတူညီကြတယ်လို့ပြောပါတယ်။ရီမင်းနိုင်ငံမှာဆော်ရီနိုင်ငံကထောက်ခံထားတဲ့သမရအဗ်ဒူရာဘူးမန်ဆိုးဟန်ဒီရဲ့အစိုးရတပ်ဖွဲ့တွေနဲ့အီရန်ကထောက်ပံ့ထားတဲ့ဟူသီးစ်တပုံတွေအကြားလက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့အတွက်ကြောင့်ဒေသရင်းမှာအစင်းရဲဆုံးနိုင်ငံဖြစ်ခဲ့ရပါတယ်။အပြစ်ကရဲဆဲဖို့သဘောတူညီချက်အပေါ်တိုးတက်တဲ့ခြေလှမ်းတရအဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုးဆိုလိုက်ပေမဲ့အပြစ်ရယုံနဲ့မလုံလောက်သေးပဲစစ်ပွဲအဆုံးသတ်တဲ့အထိလှုံ့ဆော်ကြဖို့လဲတောက်ချာနေမှာပြောဆိုခဲ့ပါတယ်ခင်ဗျာတီရီလင်္ကာနိုင်ငံမှာမကြုံဘူးလောက်အောင်စီးပွားရေးအကျက်အတဲတွေပေါ်ပေါက်နေတာကြောင့်မချေနှက်ကြတဲ့ယာနဲ့ချီတဲ့ဆန္ဒပြသမားတွေကသမ္မတအိမ်တော်ကိုအတင်းဝင်ရောက်ဖို့ကြိုးစားတဲ့အထိဖြစ်ခဲ့ပြီးနောက်တနေ့တောက်ချာနေမှာပဲသမရကနိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာလိုက်ပါတယ်။သမရယာဒူးကထွက်ပြေးဖို့ဆန္ဒပြနေတဲ့သူတွေကိုတရားရုံးအမိန့်မပါဘဲဖမ်းဆီးထိန်းသိမ်းဝင်ပေးလိုက်တဲ့အရေးပေါ်အမိန့်ထုတ်ပြန်ရမှာတော့လူထုရဲ့အသက်အိုးအိမ်စည်းစိမ်တွေနဲ့နေစဉ်ဘဝတွေရဲ့မရှိမဖြစ်လိုအပ်တာတွေကိုကာကွယ်ဖို့ဖြစ်ကြောင်းသမရဂိုတာဘာယာရာဂျာပတ်စကာကပြောပါတယ်။မြို့တော်ကိုလံဘိုအပါဝင်နိုင်ငံအနောက်ပိုင်းဒေသတွေမှာညအချိန်အင်ဂျင်မထွက်ရအမိန့်ကိုရဲတပ်ဖွဲ့ကတောက်ကြနေမှာပြန်လည်ပြဋ္ဌာန်းလိုက်ပါတယ်။လူဦးရေ22တန်းရှိတဲ့တီရီလင်္ကာနိုင်ငံမှာမရှိမဖြစ်နေစဉ်သုံးကုန်ပစ္စည်းတွေပြက်လက်ကုန်ပြီးဈေးနှုန်းတွေကလည်းမြင့်တက်နေကာလျှော့စစ်ဓာတ်အားတွေလည်းပြတ်တောက်နေပြီး1948ခုနှစ်ဗီတိန်လက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းအဆိုးဆုံးအချိန်တွေရင်ဆိုင်နေရတာကြောင့်လူထုတွေကြားမှာမကျေနပ်မှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာ။
သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စုံမင်းတို့ပြောပြသွားတာပါခင်ဗျာ။အခုဆက်လက်ပြီးတော့သတင်းဆောင်မားနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပါတော့မယ်။ပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံကပဋိပက္ခတွေကူညီဖြည့်ရှင်ရေးမှာအာဆီယံနဲ့ကုလသမဂ္ဂတို့ကအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခြေခံပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပေမဲ့မြန်မာနိုင်ငံကအကြမ်းဖက်မှုတွေအဆုံးသတ်ရင်းနဲ့ပတ်သက်လို့ကတော့တိတ်ပြီးတော့အကောင်းနဲ့မျှော်လင့်လို့မရဘူးလို့သူတေတီတချို့ကပြောဆိုပါတယ်။ဒီအကြောင်းအရာကိုတော့ကျွန်တော်ကပဲဆက်ပြောပြပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယေဝင်ကြီးတို့ကမ်ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြဿနာကူညီဖြေရှင်းပေးနိုင်ရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးလမ်းကြောင်းတွေဖွင့်ဖို့ကိစ္စအရေးကြီးကြောင်ဆွေးနွေးခဲ့သလိုအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခြေခံပြီးကုလသမဂ္ဂနဲ့အာဆီယံတို့ပူးပေါင်းဆောင်ရွက်ဖို့အကြောင်းဆွေးနွေးခဲ့ကြတယ်လို့မတ်လ31ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အာဆီယံဘုံသဘောတူညီချက်၅ရပ်အပေါ်အခြေခံပြီးပူးပေါင်းဆောင်ရွက်မယ်ဆိုပေမဲ့တကယ်တမ်းမှာအဲ့ဒီ၅ချက်ထဲကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဆိုတဲ့ကိစ္စအရတစ်ခုလောက်ကိုပဲအားလုံးပူးပေါင်းဆောင်ရွက်နိုင်မယ်အနေအထားရှိနေတယ်လို့ကမ်ဘောဒီးယားနိုင်ငံတကာဆက်ဆံရေးသုတေသနဌာနအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးခင်ဖီးယားက VOA ကမ်ဘောဒီးယားဌာနကိုတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။ဘုံသဘောတူညီချက်၅ရပ်ထဲမှာပါဝင်တဲ့ပဋိပက္ခအတွင်ပါဝင်တဲ့အဖွဲ့အစည်းအသီးသီးတွဲဆောင်ဆွေးနွေးရေးနဲ့အကြမ်းဖက်မှုတွေရပ်ဆိုင်ရေးကိစ္စနဲ့ပတ်သက်လို့တော့ခင်ဖီးယားကအခုလိုဆက်လက်ပြောဆိုပါတယ်
။ဘယ်ကြောင့်နေရေးပြီးការបញ្ឈប់អំពើហិង្សាឬក៏ការចរចាន
េះ។ប្រតិបត្តិការបောင်းနေတဲ့အဖွဲ့အစည်းတွေတွဲဆောင်ဆွေးနွေးရေးဖြစ်ဖို့ ਨੇ အကြမ်းဖက်မှုတွေရပ်ဆိုင်နိုင်မှုဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအခုနောက်ဆုံးအခြေအနေတွေအရဆိုရင်တော့ကျွန်တော်အနေနဲ့အကောင်းမြင်နဲ့ညှော်လင့်နိုင်တဲ့အနေအထားမရှိဘူးလို့ပဲပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာစစ်ကောင်စီဟာနိုင်ငံရေးအရတွဲဆောင်ဆွေးနွေးမှုမလုပ်ဘူးဆိုတဲ့သဘောကိုပဲတွေ့နေရလို့ပါ
ကမ်ဘောဒီးယားနိုင်ငံရဲ့သုတေသီတူဦးဖြစ်တဲ့ sensory ကတော့အလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးဖြစ်ရင်အကျိုးရှိနိုင်မယ်လို့မြင်ပါတယ်။အထူးသဖြင့်တော့လူသားချင်းစာနာမှုအကူအညီတွေအတွက်အကျိုးရှိနိုင်ပါတယ်။ဒါ့အပြင်မြမအရေးပါဝင်ကူညီဆောင်ရွက်နေတဲ့အဖွဲ့တွေအနေနဲ့မြန်မာနိုင်ငံပြည်ထနာအတွက်တကယ်အပြည့်အမှန်ကိုမြန်မြန်ဆန်ဆန်ရှာဖွေနိုင်ဖို့နဲ့လက်ရှိမြန်မာအရေးဆောင်ရွက်နေတဲ့ရန်တရားထက်ပုံမိုထိရောက်တဲ့ရန်တရားတစ်ခုကိုဖန်တီးဖို့လိုမယ်လို့မြင်ပါတယ်။မြန်မာနိုင်ငံဆန်ရကုလသမဂ္ဂအတွင်းမှချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကကမ္ဘောဒီးယားကိုတွားရောက်ပြီးအာဆီယံဥက္ကဋ္ဌနဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံဂျာယိဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလက်ထောက်ပြောခွင့်ရဖာဟင်ဟတ်ကတော့တောက်ကြနေတုန်းကနယူးယောက်ကုလသမဂ္ဂဌာနချုပ်မှသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ်
။ This mission was undertaken against the backdrop of escalating violence throughout Myanmar as bombings and other excesses committed.
မြန်မာနိုင်ငံကဘုံကျဲတိုက်ခိုက်မှုတွေပါဝင်တခြားပြင်းထန်တဲ့တိုက်ခိုက်မှုတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေဘေးရန်နဲ့မြေမျိုးရင်ဆိုင်နေရပြီးအသက်ရှင်သန်နိုင်မှုရုန်းကန်နေရတဲ့အချိန်မှာပဲအထူးကိုယ်စားလှယ်အခုခီးစဉ်ကိုစီစဉ်ခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံဆန်ရအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံဂျာယိဝင်ကြီးဖရက်ဆွန်ဟွန်ကတော့မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအင်အားစုအလုံးဟာတွဲဆုံဆွေးနွေးစကားပြောဖို့အစဉ်အသင့်မဖြစ်ကြသေးပါဘူး။သူတို့ယုံကြည်တဲ့အတိုင်းဆက်လက်လှုပ်ဆောင်ကြဖို့အခိုင်အမာဆုံးဖြတ်ထားကြပါတယ်။အထူးသဖြင့်တော့လက်နက်ကင်နီလန်ပဲဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့စိတ်ထဲမှာမြမလူအဖွဲ့အစည်းမှာမြန်မာနိုင်ငံမှာနက်နက်ရှိုင်းရှိုင်းအမြင့်တွင်နေတဲ့ပြဿနာကိုအလင်းအမြန်ဖြေရှင်းလို့တော့မရနိုင်ပါဘူးလို့ပြောဆိုခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှချုပ်ရဲ့ကိုယ်စားလှယ်နဲ့တွဲဆုံဆွေးနွေးခဲ့အပြီးကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံမြန်မာအခြေအနေတချို့ကိုတင်ပြပေးခဲ့တာပါ VOA စနေနေ့မတ်တပ်ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။ခုဆက်လက်ပြီးတော့သတင်းပိပုတ်ချက်တပုတ်ကိုတင်ပြပါအောင်မယ်။အင်းစိန်အတင်းတော်အတွင်းမှာအာနာပိုင်တွေကကြံပွဲလုပ်ဖို့စီစဉ်နေပေမဲ့ထောင်တွင်းနိုင်ငံရေးအကျဉ်းသားတွေကတော့လက်မခံပဲဆင်နွှဲမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ဒီကိစ္စအပါအဝင်အင်းစိန်ထောင်တွင်းကအခြေအနေတချို့ကိုရန်ကုန်ကသတင်းပိပုတ်ထားပါတယ်။ဒီအကြောင်းအရာကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်
။ရန်ကုန်မြို့ကအင်းစိန်အကျဉ်းထောင်မှာကြံပွဲတော့ကျင်းပဖို့ပြင်ဆင်မှုတွေလုပ်နေတယ်လို့အကျဉ်းထောင်နဲ့အဝင်ထွက်ရှိသူတွေကပြောပါတယ်။ထောင်တွင်းတရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတယောက်ကလည်းသူမြင်တွေ့ခဲ့ရတဲ့ကြံပွဲပြင်ဆင်မှုအခြေအနေတွေကိုအခုလိုပြောပြပါတယ
်။ထောင်ထဲမှာတော့အဲ့လိုတကယ်မျိုးလည်းမျိုးပြောတယ်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့အမှုစစ်နေနေပေါ့နော်။အမှုစစ်နေနေ၃နာရီလောက်မှာပေါ့နော်။ဒီတော့ထောင်အကြည်ကြီးလေအလုပ်ခိုင်းတာပေါ့နော်။အပြင်ဘုတ်ကိုထုတ်လာပြီးတော့လူအကြောက်ဖြစ်စေဆက်ရောက်ရှိတယ်။အာထောင်ထဲမှာအဲ့ဒီကျွန်တော်တို့အမှုစစ်တဲ့အားကစားရုံထဲမှာအမှုစစ်တဲ့အဲ့ဒီထိုင်ကုန်လေးသပွဲလေးကလက်ထိုင်နေပေါ့နော်အဲ့ဒါကြီးအကုန်လုံးသူတို့တွေတိတ်နေပြီးတော့အဲ့ဒီကျမှာတန်ရှင်ကြီးတွေလုပ်တယ်အဲလုပ်ပြီးတော့မှသူတို့တွေအဲဒီတခုပေါ့နော်ဟိုအခမ်းအနားတခုလုပ်တဲ့လူမျိုးသူတို့ပြင်ဆင်နေရပေါ့နော်အဲ့ဒီကျမှာကအကတိုက်တာတို့ဘာလို့ရှိတယ်လို့တော့ပြောပြန်ကြတယ်ဟုတ
်ဆွေအာနာတိန်းနာချင်းထောင်တွင်းကြံနဲ့နိုင်ငံအနှံ့ကျင်းပမဲ့ကြံပွဲတွေကိုပူပေါင်းပါဝင်ခြင်းမပြုဖို့အင်းစိန်ထောင်တွင်းကနိုင်ငံရေးအကျဉ်းသားတွေကသဘောထားထုတ်ပြန်ထားပါတယ်အတူအောင်ပျော်ရှင်စေခြင်းဖြင့်အရမပျော်ရှင်စေခြင်းမျိုးဖြစ်သွားမှုသူတို့အနေနဲ့ပါဝင်ဆင်နွှဲမှာမဟုတ်ဘူးလို့လည်းသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအင်းစိန်ထောင်ထဲမှာတော့ဖမ်းဆီးခံထားရသူတွေများလွန်းလာကြောင်းအကျဉ်းခန့်တွေထဲမှာလူတွေပြစ်တိတ်နေတယ်လို့လည်းရှေ့နေကပြောပါတယ်
။ထောင်ရင်းအခြေအနေကတော့အထက်ထဲမှာဆိုလို့ရှိရင်နေရာထိုင်ရတာတအားများနေတာပေါ့နော်။အရင်တော့ဆိုလူ60 80 80ထိထားတဲ့အထိုင်လေးဆိုရင်အခု150150အဲ့လောက်ထိတက်တက်နေအောင်နေရတယ်ပေါ့နော်။ဟိုတနည်းအားဆိုလို့ရှိရင်ဒါကျမပြီးသလားပေါ့နော်။ရှောင်းတခေဖြစ်သေးတယ်ဆိုတော့အဲသူတို့အထက်ထဲမှာစစ်စည်းဝင်တယ်ပေါ့။စစ်စည်းဝင်တဲ့အချိန်မှာအဲ့ဆိုနေတိန်းသွားထိုင်ရတယ်။အဲ့အဆောင်တစ်ခုသေးတယ်ကိုလည်းအဲ့တော့တင်းတုံးတွေတော့တင်းချလိုက်ရတယ်ပေါ့နော်အဲ့ဒါကြီးသူတို့ရှင်လေအမှန်တကယ်သူတို့ရှင်သူတို့တွေကအထက်ရနေတယ်ဘလောက်ကြီးလာခဲ့အဲပြီးတော့ထောင်ဝင်များနေနဲ့အဲတက်သိန်းကို2000ဖြစ်တယ်အဲ1000ကို2000ဖြစ်တယ်20ရာခိုင်နှုန်းအထက်နဲ့သူတို့အထက်ထဲကိုတွင်းထားတဲ့ပတ်စံတွေပေါ့နော်အဲလူကြောင်တွေကပေးထားတယ်အထက်ရလူတွေအဆင်ပြေအောင်လို့တဲတဲ့လူတွေကလည်းအဲဒီပတ်စံရမှာပဲအဲသူတို့စားခြင်းနဲ့စားပြီးတွေဝယ်စားမရမယ်အဆင်ပြေပြီးလင်းမရမယ်ဆိုပြီးယူထားကြတာပေါ့နော်အဲ့ဒါတွေကိုရှောင်းသခင်စစ်ဆေးပြီးတော့ဝင်တင်းသွားတ
ာ။မတ်လ28ရက်နေ့ကအခုလိုအကျဉ်းခန်းတွေရှောင်းသခင်စစ်ဆေးခံရပြီးငွေကြေးသိမ်းခံခဲ့ရတဲ့အခြေအနေတွေဖြစ်ခဲ့တာပါ။နိုင်ငံရေးအကျဉ်းသားတချို့ကိုကူညီဆောင်ရွက်ပေးနေတဲ့ရှေ့နေသူကလည်းပြစ်ဒဏ်မကျခင်အလုတ်ကျန်းခိုင်းပိန်မှုတွေနဲ့အခွင့်အရေးချိုးဖောက်ခံရတာတွေရှိနေတယ်လို့လည်းပြောပါတယ
်။ဆိုးဆိုးလို့ဆိုလို့ရင်းနေတယ်။တော်ဆိုးဆိုးဝါးဝါးအလုတ်တွေလုံးသွားတာ။ဆောင်းမဲမှာနော်အလုတ်ပုတ်တွေဆွဲတယ်။နောက်တစ်ခုကဟိုပြစ်ဒဏ်မချခင်ရောချပြီးကာလာမော်လေ။ ထို့ဆိုလို့ရှိရင်အဲ့လိုမျိုးတောင်တွင်းမှာသူတို့အခွင့်အရေးလို့နော်ဒါကနိုင်ငံရေးဆိုင်ရာပေါ့နော်အဲ့လိုမျိုးပြောရင်းနဲ့သူတို့ဘာဖြစ်လဲဆိုတော့ရိုက်မခံရတာတွေလည်းရှိတာနေပါเนาะအဲ့ဒါတွေကတော့ဟိုပုံစံမောင်းခံရတာတွေပါလေတော့အဲ့ဒါတွေကတော့ကြားနေရတာမျိုးပါเนาะ
စစ်အာဏာသိမ်းတာဒုတိယမြောက်နှစ်ဖြစ်တဲ့2022ခုနှစ်တကြံပွဲတော်ကိုတပိတ်မှောက်ကြဖို့လေလူခွင့်ရေလှုပ်ရှားသူတွေကစော်ဩတောင်းဆိုနေကြပါတယ်2022ခုနှစ်တကြံပွဲတော်ကာလတုန်းကတော့တကြံရက်တိုင်းမှာအသာအိုးတပိတ်မုံမုံကြီးပေါ်တပိတ်ဆက်သဖြင့်အကြမ်းမဖက်နှီးမျိုးစုံနဲ့လူမှုကွန်ရက်တွေပေါ်မှာဆန့်ကျင်တပိတ်မှောက်ခဲ့ကြပါတယ်စစ်ကောင်စီကတော့ဒီနှစ်တကြံပွဲအခမ်းအနားတွေကိုကိုဗစ်စီးကမ်းတွေနဲ့အညီကျင်းပသွားမယ်လို့ပြောကြပါတယ်ရန်ကုန်မြို့မြို့တော်ခန်းမရှိမှလည်းတကြံမန်းနဲ့ဆောက်လုပ်ပြင်ဆင်နေပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်ကသတင်းပေးပို့ထားတဲ့အင်းစိန်တောင်ထွန်းအခြေအနေတချို့ကိုကိုရဲမုံပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းမလေးရှားနယ်စပ်ကလူကုန်ကူးခံရတဲ့သတင်းတပုတ်ကိုတင်ပြပါဦးမယ်ထိုင်းမလေးရှားနယ်စပ်ဆုံခလာပြည်နယ်ထဲမှာမတ်လ26ရက်နေ့ကဖမ်းမိတဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုအထောက်အထားမဲ့ဝင်ရောက်လာသူအယောက်60ကျော်တဲ့က39ဦးဟာလူကုန်ကူးခံရသူတွေဖြစ်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်အဲ့ဒီထဲမှာအသက်6နှစ်ကနေ18နှစ်အကြာရှိတဲ့ရိုဟင်ဂျာ26ဦးပါဝင်ပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမှာကဆက်ပြောပြပါလိမ့်မယ်
ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာမြန်မာနိုင်ငံကနေဝင်ရောက်လာသူအထောက်ထားမဲ့60ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဒီထဲမှာအသက်မပြည့်သေးတဲ့ရိုဟင်ဂျာကလေးငယ်26ဦးပါဝင်မြန်မာနိုင်ငံကလာသူ39ဦးဟာလူကုန်ကူးခံရသူတွေဖြစ်ကြောင်းထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ AAC လူ့သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်ဆုံခလာနယ်မြေမှာပြာမွေလမ်းကဝင်ရောက်လာတဲ့အဲကျွန်တော်မြန်မာနိုင်ငံသား62ဦးပေါ့နော်ဖန်စီခံထိပ်ပါတယ်အဲ့ထဲမှာ39ဦးကတော့ကျွန်တော်တို့ဒီကုန်ကူးချင်းခံရတဲ့သူတွေဖြစ်ကြောင်းကျွန်တော်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းရနာပိုင်ဒီဘက်ကပြောထားတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ထဲမှာကျွန်တော်အသက်6နှစ်မှကျွန်တော်18နှစ်အရွယ်ကြားပေါ့နော်ကျွန်တော်ရိုဟင်ဂျာ26ဦးပါဝင်ပါတယ်ကျန်တဲ့သူတွေကတော့ကျွန်တော်တို့တရားမဝင်ရှုပ်ကြောင်းလောက်သွားရောက်လုံမဲ့မြန်မာနိုင်ငံသားတွေဖြစ်တယ်ပေါ့နော်တချို့လည်းမလေးဘူးပေါ့တချို့လည်းခိုင်းနေဘူးပေါ့
သူတို့ကိုဖမ်းမိပြီးဌာနဆိုင်ရာအဖွဲ့ပေါင်းစုံက9ရက်ခန့်အကြာစစ်ဆေးပြီးတဲ့နောက်လူကုန်ခံရသူတွေဖြစ်ကြောင်းဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ FED ကအလို့သမားရေးရာတာဝန်နဲ့ဦးမင်းဦးကလည်းအခုလိုပြောပါတယ်
။အဲ့လိုမျိုးလူကုန်ကူးမှုလူမှုကိုဖြစ်တဲ့ဆိုလို့ရှိရင်သက်ဆိုင်ရာဌာနတွေကလာပြီးတော့စစ်ဆေးမှုယူတယ်စစ်ဆေးမှုယူတဲ့အချိန်မှာတော့လာဝကပါတယ်ဖော်မော်လို့ခေါ်တဲ့လူကအရင်နေလူမှုကွန်ရက်ဌာနအစီအစပါတယ်ပြီးတဲ့အခါကျတော့ရဲပါမယ်ပြည့်ရခါကြတော့မှတခါကျွန်တော်တို့ဗာလဲအဲ့အေအေဒီဌာနကွဲဖြစ်တဲ့မြင့်နေလေးဆော့ဆော့ရပါမယ်အဓိကအဲ့ဒီလေးဌာနပါနော်လေးဌာနပါပြီးတဲ့ခါကြတော့မှသူကလူကုန်မှုရောက်တယ်မရောက်ဘူးဆိုတာဟိုဒီဌာနတွေကသူတို့ရတဲ့စစ်ချက်တွေကိုမူတည်ပြီးတော့မှကျွန်တော်ကပြောတဲ့ဟိုဆုံးဖြတ်ချက်ကိုချတယ်လူကုန်ကူးတဲ့လူတွေကိုတရားစွဲဆိုအရေးကြီးဖို့ပြစ်ချက်မှာသူတို့ဒီအဓိကသက်တည်ဖြစ်နေပြီလေ
ထမ်းဆီးခံရသူတွေကိုတော့လူကုန်ကူးခံရသူတွေကိုထားတဲ့စင်တာမှာထားပြီးလူကုန်ကူးသူတွေကိုတရားဆက်ဆိုတဲ့အခါမှာသက်တည်ဖြစ်ထွက်ဆိုဖို့ထားအောင်မှာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်အ
ဲ့လိုသက်တည်ဖြစ်ပြီဆိုသူတို့ကဟိုစားဒီသက်တည်ဖြစ်ဆိုတဲ့လောကမှာပြဒီတရားဆွဲဆိုတဲ့အခါကအမှုတွေပြည့်ရသည့်တို့ညတော့မယ်လေ
ဒီလောကမှာတော့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့ထိုင်းစိုးရဌာနဆိုင်ရာဝန်ထမ်းတွေနဲ့ထိုင်းနဲ့မလေးရှားကိုပို့နေတဲ့လူကုန်ကူးတဲ့လမ်းကြောင်းတွေမှာပါဝင်ပတ်သက်နေသူတွေကိုဖော်ထုတ်ဖမ်းဆီးဖို့အတွက်လူကုန်ကူးခံရသူတွေကိုထိုင်းရနာပိုင်တွေကထိသိမ်းထားပြီးနာပိုင်တွေကထိသိမ်းထားပြီးဆက်လက်စစ်ဆေးမှုတွေကိုလည်းလုပ်ဆောင်နေပါလေရှင
်။ဒါကတော့ထိုင်းမလေးရှားနယ်စပ်မှာလူကုန်ကူးခံရသူတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးမှပြောပြသွားတာပါ။စနေနေ့မနက်ဖက်တန်လွှဲစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုဆက်ပြီးသတင်းဆောင်ပါတပုတ်ကိုတင်ပြပါဦးမယ်။အခုနားတော်တာဆင်ရမယ့်အကြောင်းအရာကတော့ယူကရိန်းနိုင်ငံ KF မြို့ကဘုံကိုတင်တဲ့မှာပုံအောင်နေစဉ်အတွင်းတချင်းဆိုထားတဲ့ဗီဒီယိုကြောင့်အင်တာနက်အွန်လိုင်းမှာပြန့်နှံ့ပြီးတော့နာမည်ကြီးနေတဲ့ယူကရိန်းမိန်ကလေးငယ်ဟာအဲ့ဒီကြော်ကြားမှုကိုအသုံးချပြီးတော့ယူကရိန်းနိုင်ငံအတွက်ရန်ပုံငွေတွေရအောင်လှုပ်ပေးနေပါတယ်အသက်9နှစ်သာရှိသေးတဲ့အမီလီယာအနီဆိုဗစ်ဟာဒစ္စနီရုပ်ရှင်တွေကနာမည်ကြီး Let It Go တချင်းကိုတီဆိုပြီးတော့ကဘာတဝမ်းလူတွေကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ် VOA သတင်းတောက်မရာဆလဗာဂွန်ဇာဂ်ဇေ မိသားစုနဲ့တွေ့ဆုံပြီးတော့သတင်းပေးပို့ထားတဲ့သတင်းကိုပဲပိုလန်နိုင်ငံမှာတွားရောက်ပြီးတော့မိသားစုနဲ့ကိုယ်တိုင်တွေ့ဆုံပြီးတော့သတင်းပေးပို့ထားတဲ့အကြောင်းအရာကိုကိုရနိုင်ကဆက်လက်ပြောပြပေးမှာဖြစ်ပါတယ်
ပြေမျိုးကဘုံခိုတဲ့နေရာမှာအသက်9နှစ်အရွယ်အမီလီယာတယောက်သချင်းဆဆူလိုက်တဲ့အချိန်မှာတော့ရုရှားရဲ့ဘုံကြီးတိုက်ခိုက်တာကိုဘေးလွတ်အောင်အဲ့ဒီမြောက်ခန်းထဲမှာပုံအောင်နေကြတဲ့သူတွေအားလုံးလုံးဝငြိမ်သက်သွားကြတာ
။ Is a boot no bridge and car jet boot
အမီလီယာက Disney ရုပ်ရှင် Frozen တဲ့ကသချင်းကိုစိုးနေတာကိုအနားမှာရှိတဲ့မာသာကရိုက်ပြီးတော့အင်တာနက်မှာတင်လိုက်တာဖြစ်ပြီးအဲ့လိုတင်ပြီးချက်ချင်းဆိုလိုပဲဒီဗီဒီယိုကအရန်ပြန်သွားရဖြစ်ပါတ
ယ်။အင်းသူပဒဘလစ်ဝန်စခလောဖာလဲ
။ကျမကလူတွေကိုအားတက်လာအောင်အားပေးချင်တာပါ။သူတို့လည်းအရန်ကြိုက်ကြပြီးတော့အကုန်လုံးကလက်ခုပ်တီးပြီးတော့အားပေးကြပါတယ
်။အမီလီယာအခုခါမှာတော့သူ့အမေနဲ့အဖွားတို့နဲ့အတူပိုလန်နိုင်ငံဝါဆော့မြို့မှာဒုက္ခတွေအဖြစ်ရောက်နေတာဖြစ်ပါတယ်။အိမ်မှာငှက်တွေကိုအစာကျွေးရင်းကဲမြို့မှာနေတော့ကဘဲစာကျွေးခဲ့တာဒီစစ်ဆော့ဖြစ်တဲ့အချိန်မှာဘုံကိုကျင်းတဲ့ဘလူပုံအောင်ခဲ့ရတာနောက်ပြီးလမ်းတစ်လျှောက်မြေမြိုင်းတွေရှိနေတာကြောင့်သတိထားလမ်းလျှောက်ခဲ့ရတာတွေကိုလည်းသူကပြောပြခဲ့ပါလေ။ KL မျိုးကနေထွက်ဖို့ဆုံးဖြတ်ခဲ့ရတဲ့ပတ်သက်ပြီးသူမရဲ့အမိဖြစ်သူလီလီယာကတော့အခုလိုပြောပါတယ
်။ကိုယ်ရဲ့မီလီဘာစလာဘူယာတစ်ဆက်ပြထိုးတဲ့ဒူဒီကွန်
။ကျမဒီမှာသတင်းပတ်အနေငယ်လောက်ပဲနေဖို့မျှော်လင့်ပြီးတော့လာခဲ့တာပါ။ဒါပေမဲ့အခုတော့ဒီထက်ပိုကြာနိုင်တယ်ဆိုတာသဘောပေါက်လာပါတယ်။ဒါပေမဲ့ကျမအနေနဲ့လအနေငယ်လောက်ပဲကြာမယ်လို့မျှော်လင့်ပါတယ်။ဒီထက်ပိုကြာလိမ့်မယ်လို့တော့မတွေးဝင်ပါဘူးဒီမှာဘလောက်ပဲလုံခြုံနေကောင်းနေပြောပြောဒါကကျမရဲ့အိမ်မဟုတ်ဘူးလေကျမအိမ်ကိုပဲကျမပြန်ကြည့်ပြီးတော့ကျမယောက်ျားကိုတွေ့ကျင်ပါတယ်သူတို့အတွက်လည်းစိုးရိမ်ပါတယ်ကျမအပါဝင်သိမ်းတန်းချီတဲ့လူတွေရဲ့ဆူတောင်းတန်တွေကိုတယောက်ယောက်ကကြားဖို့မျှော်လင့်ပြီးအိမ်ကိုအမြန်ပြန်နိုင်ဖို့တကယ်မျှော်လင့်ပါတယ
်ကျင်းမျိုးကနေလူတွေပြည့်သိပ်ပြီးယထာစီလာခဲ့တဲ့အကြောင်းကိုလည်းမယ်လီယာကအခုလိုပြန်ပြောပြပါတယ
်
တချို့တွေကမတက်တချို့ကကြတော့ထိုင်ပြီးတော့စီးကြတယ်ပြီးတော့ကျမတို့ဘူတာကကျမ်းပေါ်မှာအိတ်ကြရတယ်သူတို့ကကျမတို့ကိုမွေရာတစ်ခုပေးပါတယ
်ပိုလန်နိုင်ငံမှာတော့သူတို့ကိုကောင်းကောင်းစောင့်ရှောက်ကြတယ်လို့သူတို့မိသားစုကပြောပါတယ်သူတို့မိသားစုဝင်၄ယောက်ကိုဟွာဆော့မြို့အပြင်ဘက်ကအိတ်တိတ်မှအခမဲ့ထားပြီးတော့အမီလီယာနဲ့အသက်15နှစ်အရွယ်သူ့ကိုမေရှာကတော့အိတ်မှကြောင်းတက်နေကြပါတယ်သူတို့ရဲ့အမေဖြစ်တဲ့လီလီယာကတော့တိတ်မကြခင်မှာယူကရိန်းကိုပြန်နိုင်ဖို့မျှော်လင့်နေပါတယ
်။အမီလီယာကဗရင်းမောက်နားကိုလာဖို့စပြီးတော့ကြောက်လာတဲ့အချိန်နောက်ညာဘက်ဆိုကျမတို့ဘုံခိုဖို့အတွက်အိမ်ကနေဘုံခိုတဲ့နေရာကိုသွားရပါတယ်။အဲ့ဒီအချိန်တွေမှာသူကခြေလန်းတလန်းလှမ်းနိုင်လှမ်းလို့ရရဲ့လားအန်ရကင်းရဲ့လားဆိုပြီးတော့ကျမကိုမေးပါတယ်။အဲ့ဒီအချိန်မှာပဲကျမခီးဖ်ကနေထွက်ဖို့ဆုံးဖြတ်လိုက်တာပါတကယ်လို့ဒီမှာဆက်နေနေမယ်ဆိုရင် तू ဟာစိတ်ပိုင်းဆိုင်ရာအယံအယံကိုထိခိုက်ပြီးတော့ तू အရေးကိုတော့ तू ပြန်ကြောက်နေတဲ့ခလေးလေးဖြစ်သွားမှာပါ။
အမေလျာကတော့သူ့နိုင်ငံအကြောင်းပြောတဲ့ခါမှာအရင်နဲ့မတူပဲအယံကိုရှင်းရှင်းဝင်နေအောင်စကားတွေအများကြီးပြောခဲ့ပါတယ်
။ Требор мувято українську на російську, тому що російська не розмовляють наші ворожі.
Ukraine ဟာကျမတို့နိုင်ငံဖြစ်ပြီး Russia ကကျမတို့ကိုတိုက်ခိုက်တာပါ။ Russia ကကျမတို့ရန်သူပါ။ဒါကြောင့်ရုရှားလိုမပြောဘဲယူကရိန်းလိုပြောဖို့လိုပါတယ်။ယူကရိန်းမှာကျမအဖေနဲ့အဖိုးအဖွားတွေလည်းကြံ့ခဲ့ပြီးသူတို့အားလုံးအတွက်စိုးရိမ်ပါတယ်။အခုဆိုကလေးတွေအတော်များများတည်ဆုံးခဲ့ပြီးကျမရောတခြားကလေးတွေပါဆက်ပြီးတော့ရှင်သန်ကြပါတယ
်။မီလီယာဟာမနစ်ကကြောင်းစားတက်ပြီးတော့အခုတော့သူဟာဒုက္ခတွေဖြစ်နေတဲ့အတွက်ဝါဆော့မြို့နာကကြောင်းတစ်ခုမှဆက်တက်နေပါတယ်။သူတို့မိသားစုတစ်ခုလုံးကတော့စစ်ပွဲအများအဆုံးတက်ပြီးတော့သူတို့အိမ်ကိုပြန်နိုင်ဖို့မျှော်လင့်နေကြပါတယ်။အခုလုံးလုံးစင်မှာတော့အမေလီယာဟာသူ့နိုင်ငံအတွက်ရမုံငွေတွေအမြောက်အများရအောင်သူ့ရဲ့ပါရမီနဲ့ကြော်ကြားမှုကိုအသုံးချပြီးတော့ပိုလန်နိုင်ငံတစ်ပါးကရမုံငွေဂီတဖြော်ပြီးပွဲတွေမှာအချင်းတွေဆိုပြီးသူ့နိုင်ငံအတွက်ရမုံငွေတွေအများအပြားရအောင်ဦးညီပေးနေပါတယ်ခင်ဗျာ
။ယူကရိန်းအတွက်ရန်ပုံငွေတွေရှာပေးနေတဲ့ကလေးငယ်လေးအကြောင်းကိုရနိုင်ပြောပြသွားတာပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ်
VOA Plus application ကို download ရယူပါ
VOA American အတိုင်းရစနေနေ့မတပတ်အစံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကဆိုလို့ရှိရင်တော့အမျိုးသမီးကဏ္ဍသူလာသူတာဆုံနဲ့ American တခွင်းသိပ္ပံနဲ့ဤပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါအခုပထမဆုံးအနေနဲ့ကတော့ကျွန်တော်တို့အမျိုးသမီးကဏ္ဍကိုစတင်ထုတ်လွှင့်ပါတော့မယ်အမေရိကန်ရဲ့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီး Madeleine Albright အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးနိုင်ငံခြားရေးတာဝန်ယူခဲ့သူဖြစ်ပါတယ်သူဟာမလ23ရက်နေ့ဗုဒ္ဓဟူးနေ့မှာကင်ဆာရောဂါနဲ့အသက်84နှစ်မှာကွယ်လွန်သွားခဲ့ပါတယ်ကိုဆိုဘိုစစ်ပွဲအရှေ့အလယ်ပိုင်းပဋိပက္ခမြောက်ကိုရီးယားအရေးကိစ္စနဲ့ပတ်သက်လို့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒချမှတ်ရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့သလိုအောင်မြင်တဲ့ထိတ်တန့်တန်တမန်တဦးအဖြစ်အသိအမှတ်ပြုခံခဲ့ရပါတယ်တာမန်ထက်ထူးခြားတဲ့သူ့ရဲ့ဘဝဖြတ်သန်းမှုနဲ့လုပ်ငန်းတာဝန်ထမ်းဆောင်ခဲ့ပုံတွေကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကအမျိုးသမီးတွေအတွက်လေးစားဂုဏ်ယူစရာအတူယူစရာဖြစ်ပါတယ်ကွမ်လွန်သူမက်ဒလင်အော်ဘရိုက်အကြောင်းတစ်စိတ်တစ်ကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားပါတယ်
I state your name.
I am Madeleine Corbell Albright.
Do solemnly
Madeleine Albright ဟာအမေရိကန်ရဲ့အမြင့်ဆုံးတရမန်ယာရုကိုတမရဘေးကွင်းတန်လက်ထက်1996ခုနှစ်မှာအဆိုပြုခံခံခဲ့ရပြီးအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်အဲ့ဒီအချိန်ကအမေရိကန်ဆူရသမိုင်းမှာကြာဝင်အမြင့်ဆုံးထမ်းဆောင်ခဲ့တဲ့အမျိုးသမီးလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်၄နှစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းဘော်ကန်စစ်ပွဲ၊မြောက်ကိုရီးယားနျူကလ িয়ার အရေး၊အရှေ့အလယ်ပိုင်းဒေသမှာအဆုံးရောက်တွေကြီးထွားလာနေတဲ့ပြဿနာတွေကိုရှေ့တန်းကနေဦးဆောင်တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒချမှတ်ရေးဆွဲတဲ့နေရာမှာအရေးပါတဲ့အခမ်းအနားကနေပါဝင်ခဲ့တယ်လို့သူရဲ့အောင်မြင်တဲ့တန်တမာရေးစွမ်းဆောင်မှုတွေကြောင့်အမျိုးသမီးဝန်ကြီးမက်ဒန်ဆက်ကတရီဆိုပြီးလူသိများထင်ရှားခဲ့ပါတယ်။ဝန်ကြီးအော့ဘရိုက်ဟာအားလုံးတွေစံပြပုဂ္ဂိုလ်တူပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးလင်ဒါ သောမစ်ကွင်းစီကအော့ဘရိုက်ကွယ်လွန်တဲ့အချိန်ဝန်ထမ်းကြောင့်တဝင်လွှာနဲ့အတူပြောကြားခဲ့ပါတယ်။
She was a trailblazer and a luminary and she was the first woman to serve as Secretary of State.
သူဟာအများလေးသာချစ်ခင်တဲ့စံပြခေါင်းဆောင်တစ်ယောက်ပါပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။သူ့ရဲ့တာဝန်ထမ်းဆောင်မှုတွေကအမေရိကန်ပြည်ထောင်စုကိုရောကုလသမဂ္ဂကိုပါပို့ပြီးတော့ခိုင်မာအားကောင်းစေခဲ့ပါတယ်။ကုလသမဂ္ဂမှာဒီနေ့ကဘာကြီးမှာမေ့ပြောက်မသွားနိုင်တဲ့အရာတွေကိုခြံထားပေးခဲ့တဲ့သူပါ
။လက်ရှိတန်မတ်ကြီးသောမတ်စ်ကွင်းဖီးရဲ့နေရာမှာတချင်ကအော်ဘရိုက်တာဝန်ထမ်းခဲ့တာပါ။ကလင်တန်ဆိုရလက်ထက်နိုင်ငံခြားရေးဝန်ကြီးတာဝန်မယူခင်ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးအဖြစ်တာဝန်ထမ်းခဲ့တာဖြစ်ပြီးတော့သမ္မတကာတာအစိုးရလက်ထက်မှာလည်းအိမ်မီရောမျိုးသားလုံးတွေကောင်စီမှတာဝန်ထမ်းခဲ့ပူပါရယ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးနိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့အချိန်မှာတော့အဲ့ဒီအချိန်ကဘော်ကန်ဒေသတစ်ခုလုံးကိုချင်းချောက်ခဲ့တဲ့1998ခုနှစ်ကိုဆိုဗိုစစ်ပွဲပြိပက္ခအဆုတ်သက်ရေးကသူ့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့ပါရယ
် For the Balkans this escalating violence is the road back to hell.Unless stopped
အကြမ်းဖက်မှုတွေတိုးလာတာကဘောကန်ဒေသအတွက်ဆုတ်ယုတ်မှုပါဒီစစ်ပွဲမရတည်တင်းမာမှုတွေကိုထိမနိုင်သိမ်းမရဖြစ်လာနိုင်ပါတယ်တတိုင်းညီလုံးပြည်ရင်းစစ်ဖြစ်ပြီးတော့ဘော့စနီးယားမှာငြင်းငြင်းရေးပြတ်တုံးနိုင်တယ်လို့အိမ်နီးချင်းနိုင်ငံတွေကိုလည်းပြန့်နှံ့လာနိုင်ပါတယ
်ဒါကြောင့်ကိုဆိုဗိုပြည်ပကဆုံးသက်ရေးအတွက်အော့ဘရိုက်ဟာရှေ့တန်းကနေဦးဆောင်တုံ့ပြန်ခဲ့တာပါကိုဆိုဗိုအယ်ဘေးနီးယန်းတွေကိုလူမျိုးစုနဲ့ရှင်းလင်းတုပ်တင်နေတဲ့ယူဂိုစလာဗ်ကောင်ဆောင်စလိုဗိုဒန်မီလိုဆိုဗစ်ကိုဖယ်ရှားဖို့အတွက်ယူဂိုစလာဗီးယားကိုဝင်တိုက်ဖို့သမ္မတကလင်တန်ကိုအော်ဘရိုက်ကတိုက်တွန်းခဲ့တာပါကိုဆိုဗိုဒေသနဲ့ကျူးကျော်တိုက်ခိုက်နေတဲ့ဆာဗီးယားတပ်တွေကိုမြောက်အတနန်တိတ်နေတိုးမဟာမိတ်တပ်ဖွဲ့ဝင်တွေဝင်တိုက်ပေးတဲ့အထိဖြစ်လာအောင်အော်ဘရိုက်ကကြိုးပမ်းခဲ့တာကြောင့်အော်ဘရိုက်စစ်ပွဲလိုတောင်ပြောခဲ့ကြပါတယ်သူရဲ့ကြိုးပမ်းမှုတွေကြောင့်ပဲကိုဆိုဗိုဒေသမှာငြင်းငြင်းရရခဲ့တာဒီကနေ့အထိဖြစ်ပါတယ်အောင်မြင်တဲ့သူ့ရဲ့လှုပ်ဆောင်ချက်တွေအတွက်ဂုဏ်ယူတယ်လို့အော့ဘရိုက်ကပြောလို့ရှိပါတယ
် What I'm really proudest of is what we did in Kosovo
ကျွန်မတို့ဂုဏ်ယူရဆုံးကတော့ကိုဆိုဗိုအရေးဆောင်ရခဲ့တာပါဘောကန်ဒေသမှာဖြစ်နေတဲ့ချင်းနေတွေအတွက်ကျွန်မအများကြီးစိုးရိမ်ခဲ့ပါတယ်လူမျိုးရေးဘာသာရေးမတူတာကြောင့်လူတွေတစ်ဖက်ခံနေရတာကိုဒီတိုင်းလက်ပိုက်ကြည့်နေဖို့ဆိုတာသိပြီးတော့ခက်ပါတယ် ဒီအခြေအနေကိုပြောင်းလဲအောင်ကုညီဖြည့်ရှင်းပေးနိုင်တဲ့အနေအထားမှာ American ပြည်အောင်စုအနေနဲ့ဆောင်ရွက်ပေးခဲ့တာကအင်မတန်ကိုပဲအရေးကြီးတယ်လို့ထင်ပါတယ်။အခုဆိုရင်ကိုဆိုဖို့ပြည်သူတွေအနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်သွားပါပြီ။အဲ့ဒီခင်မျိုးဆက်တစ်ခုလုံးမွေးလာတဲ့ main clean area ရဲ့နာမည်တွေဟာလည်း Madeline ဆိုပြီးတော့ဖြစ်သွားပါတယ်
။သူကွယ်လွန်ချိန်မှာတော့ကိုဆိုဘိုပြည်သူတွေလည်းဝမ်းနဲ့စိတ်မကောင်းဖြစ်ခဲ့ကြပါတယ်။ကိုဆိုဘိုမှာသူ့အတွက်ဂုဏ်ပြုတည်ဆောက်ထားတဲ့ Madeline Albright ကြောက်ရွံ့သူရှေ့ကိုကိုတိုင်သွားရောက်ခဲ့ပြီးလွမ်းသူပန်းဝေချခဲ့တဲ့ကိုဆိုဘိုဝန်ကြီးချုပ် Elvin Cardi ကအခုလိုပြောပါတယ်
။ It is very difficult to find the perfect combination of politics, diplomacy, and history like in the
ဝန်ကြီးမက်ဒလင်းအော်ဘရိုက်တို့နိုင်ငံရေးတန်တမာရေးနဲ့သမိုင်းနောက်ခံအားလုံးကိုအကောင်းဆုံးပေါင်းဆက်ထားနိုင်တဲ့ပုဂ္ဂိုလ်မျိုးကအင်မတန်ရှားပါတယ်1999ခုနှစ်နွေဦးမှာဆာဗီယာရဲ့လူမျိုးတုံးတပ်ဖြတ်မှုတွေရပ်တန့်အောင်ကိုဆိုဗိုဒေသရဲ့နေတိုးမဟာမိတ်အဖွဲ့ပြီးဝင်တိုက်ပြီးခဲ့တဲ့ဖြစ်ရပ်ကမက်ဒလင်းအော်ဘရိုက်ရဲ့အထင်ကရအမှတ်တရစိတ်ပါပဲဒီအတွက်သူ့ကိုကျွန်တော်တို့အထူးကျေးဇူးတင်တယ်လို့အမြဲတမ်းလည်းဆက်ပြီးကျေးဇူးတင်သွားမှာပ
ါ။မလင်းအော့ဘရိုက်ဟာကိုဆိုဘိုအရေးမှာဒါမကမြန်မာဘာဝင်တခြားနိုင်ငံကရေးရာတွေမှာရှီရန်ကနေဦးဆောင်ကျုံ့ပြန်ခဲ့တဲ့သူဖြစ်ပါတယ်။သူ့ရဲ့တန်တမာရေးကြိုးပမ်းမှုတွေနဲ့အာဖရိကကျိုက် HIV AIDS ရောဂါတိုက်ဖျက်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီးနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးညှိနှိုင်းခဲ့တာအပြင်အရှေ့လယ်ပိုင်းဒေသဆွေးရောက်ပြဿနာကင်တွယ်မှုတွေလည်းပါဝင်ခဲ့ပါတယ်။မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးသူတူဖြစ်သလို1995ခုနှစ်နဲ့2013ခုနှစ်တွေမှာမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ခဲ့ပူပါတယ်။2013ခုနှစ်ခီးစဉ်အတွင်းမှာတော့ရန်ကုန်တပ်သူစင်ရတုအခမ်းအနားကိုတက်ရောက်ခဲ့သလိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေနဲ့ရောတခြားနိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒီလိုတန်တမာရေးရာလုပ်ငန်းတွေကိုအအောင်မြင်မြင်ချမ်းဆောင်ခဲ့တဲ့ဝန်ကြီးအော်ဘရိုက်ဟာသူ့ရဲ့ငယ်စဉ်ဘဝကိုလွယ်လွယ်ကူကူဖြတ်သန်းဝင်ရခဲ့ရတော့မဟုတ်ပါဘူး။1938ခုနှစ်ကအဲ့ဒီအချိန်ချက်ကိုစလိုဗာကီးယားနိုင်ငံဖရက်မြို့မှာအော်ဘရိုက်ကိုမွေးဖွားခဲ့ပြီးနာဇီဂျာမနီကျူးကျော်မှုကိုရောဆိုဗီယက်ရုရှားကြီးစိုးမှုတွေကိုပါကလေးဘဝမှာကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်။မိသားစုကဂျူးလူမျိုးတွေဖြစ်ပေမဲ့ရိုမန်ကက်သလစ်ဘာသာကိုသူ့အသက်9နှစ်အရွယ်မှာတမိသားစုလုံးကူးပြောင်းခဲ့တာပါ။ကျူးလူမျိုးတွေကိုနာဇီဂျာမနီတွေကအစုလိုက်အပြုံလိုက်နှိပ်စက်တက်ဖြတ်ခဲ့တဲ့ကာလအတွင်းအော့ဘရိုက်ရဲ့အဖိုးဖွား၃ဦးနာဇီအချင်းစခန်းတွေမှာတည်ဆုံခဲ့ရပါတယ်။ဖခင်ကတပ်တမန်တစ်ဦးဖြစ်ပြီးနာဇီဂျာမနီလက်အောက်1939ခုနှစ်မှာမိသားစုလိုက်ပြည်နေငံကိုပြောင်းရွှေ့နေထိုင်ခဲ့ပါတယ်။နာဇီတွေစစ်ရှုံးတဲ့ဒုတိယကမ္ဘာစစ်အပြီးမှာတော့ချက်ကိုစလိုဗာကီးယားကိုပြန်လည်ပြောင်းရွှေ့နေထိုင်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းကျိုင်းပြီးမှကွန်မြူနီဝါရီတွေအားကောင်းလာတဲ့အချိန်1948ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုကိုအပြေးတိုင်ပြောင်းရွှေ့နေထိုင်ခဲ့ကြပါတယ်။1959ခုနှစ်မှာမက်ဆာချူးဆက်ပြည်နယ်ဝယ်လစ်လီကောလိကနေပွဲယူခဲ့ပြီးသတင်းထားအလုပ်လုပ်ခဲ့ပါတယ်။အဲဒီနောက်ကိုလံဘီယာတပ်ကတော်မှနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာခဲ့ပြီး1968ခုနှစ်မှာမာစတာဘွဲ့လုံနဲ့1986ခုနှစ်မှာ PhD ဒေါက်တာဘွဲ့တွေကိုရခဲ့ပါတယ်။နာဇီဂျာမနီလက်အောက်ကထွက်ပြေးခဲ့ရတဲ့ဒုက္ခသည်ကလေးငယ်တစ်ယောက်ဘဝကနေအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးဖြစ်လာခဲ့တဲ့မက်ဒလင်းအော့ဘရိုက်ဟာအမေရိကန်အမျိုးသမီးတွေအတွက်သာမကကမ္ဘာတစ်ပတ်ကအမျိုးသမီးတွေအတွက်ပါလေးစားအတူယူစရာရှေ့ဆောင်လမ်းပြတစ်ယောက်ဖြစ်ခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မက်ဒလင်းအော့ဘရိုက်ဟာအန်ရီရီချားကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်သာမကအမေရိကန်ရဲ့စံတန်ဘိုးတွေအတွက်မဆုတ်မနစ်တိုက်ပွဲဝင်ခဲ့သူအဖြစ်သတိရနေစေမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝန်ကြီးအော်ဘရိုက်လာဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဒီဇိုင်းမမတ်ကြိုးပမ်းတဲ့သူမရှိတဲ့အကြောင်းနဲ့သူဟာအာဏာရှင်စနစ်ရဲ့စိုးရွားမှုတွေကိုကိုယ်တိုင်နားလည်သိရှိတယ်လို့အကောင်းဆုံးပြန်လည်ဖော်ထုတ်ရေးသားပြနိုင်တဲ့သူဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကအော်ဘရိုက်ကွယ်လွန်ပြီးတဲ့နောက်သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အတားအဆီးတွေကိုအအောင်မြင်မြင်ကြော်ဖြတ်ခဲ့တဲ့သူ့ရဲ့တွေ့ကြုံတွေကိုအော်ဘရိုက်ကမကြာခဏပြောပြလေးရှိပါတယ်။ကျားမတန်းလူမျိုးများအခွင့်အရေးရအောင်ကြိုးပမ်းကြဖို့လူငယ်မျိုးသမီးတွေကိုဘဝတစ်လျှောက်လုံးတိုက်တွန်းပြောဆိုခဲ့တဲ့သူပ
ါ We can tell our story about how we climbed the ladder and a lot of you younger
ones ကအစဉ်အဆက်ဘယ်လိုတက်လှမ်းခဲ့ရသလဲဆိုတဲ့အတွေ့အကြုံတွေကိုကျမတို့ကပြောပြပေးလို့ရပါတယ်ဒါပေမဲ့ကို့အတွက်ဒီအချိန်မှာအဲ့လိုလုပ်ဖို့မလိုတော့ဘူးလို့တော့လူငယ်မျိုးသမီးတွေမထင်လိုက်ကြပါနဲ့ဆက်ပြီးတော့ကြိုးစားရအောင်ပါပါ
နိုင်ငံရေးဝန်ကြီးတာဝန်စတင်ထမ်းဆောင်ချိန်မှာအမျိုးသမီးနိုင်ငံခေါင်းဆောင်တွေကသူ့ကိုလေးစားမှုရှိပါမလားလို့တချို့ကမေးခွန်းထုတ်တာတွေရှိခဲ့ပေမဲ့မက်ဒလင်းအော်ဘရိုက်ကတော့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ကိုအကောင်းဆုံးထမ်းဆောင်ပြသွားခဲ့ပါတယ်။မ
Marilyn Albright ဟာ American Suya ရဲ့မှာအမျိုးသမီးကောင်းဆောင်လေးအများအပြားပေါ်ပေါက်လာအောင်ရှေ့ဆောင်လမ်းပြပေးခဲ့တဲ့သူဖြစ်တယ်လို့ Wisconsin Madison တပ်ကသူကနိုင်ငံရေးသိပ္ပံနဲ့ပြည်သူရေးရာပေါမောက်ကစူဇန်ယက်ကီကပြောပါတယ်
။ A great deal has changed for women in government since Madeleine Albright was Secretary of State.
Madeleine Albright နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ပြီးတဲ့နောက်အစိုးရတွင်မှအမျိုးသမီးတွေအတွက်အပြောင်းအလဲတွေအများကြီးဖြစ်ခဲ့ပါတယ်။အခုဆိုရင်အစိုးရထဲမှာအမျိုးသမီးခေါင်းဆောင်တွေနေရာရလာပါပြီ။ဒုသမ္မတကမလာဟဲရစ်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ရှိပါတယ်။အစိုးရထဲမှာဒုတိယနဲ့တတိယအကြီးဆုံးတာဝန်ယူထားတဲ့သူတွေဖြစ်ပြီးသူတို့နှစ်ဦးလုံးကအမျိုးသမီးတွေပါ။
မတ်လီအော့ဘရိုက်ဟာထင်ရှားတဲ့အဆင့်မြင့်တရမတ်တူဖြစ်တယ်လို့ဆော်ဆရမ်းများပြားကိုရေးသားခဲ့တဲ့အောင်မြင်တဲ့စာရေးဆရာတူဖြစ်တဲ့အပြင်အောင်မြင်တဲ့လုပ်ငန်းရှင်တစ်ယောက်လည်းဖြစ်ပါတယ်။သတင်းစာဆရာဂျိုးဆက်အော့ဘရိုက်နဲ့လက်ထပ်ခဲ့ပြီးသမီးသုံးဦးထွန်းကားခဲ့ပြီးတော့တာသမီမင်းမြင့်များစွာကျင်းပခဲ့ပါတယ်။မတ်လ23ရက်နေ့ကကင်ဆာရောဂါနဲ့ကွယ်လွန်ချိန်မှာတော့မတ်လီအော့ဘရိုက်ဟာအသက်84နှစ်ရှိပြီးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမခင်ဗျာရှင
်အခင်ဖြူထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လိုက်ပြီးတော့သူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့ကိုဗစ်အားဖြင့်ကာကွယ်ဆေးဒုတိယအကြိမ်ထိုးဖို့မြန်မာအမေရိကန်တွေအဆင်သင့်ဖြစ်နေတဲ့အကြောင်းကိုဗစ်ရောဂါထိန်းချုပ်အပြီးကာလမှာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးလာဖို့မြန်မာလုပ်ငန်းရှင်တွေကမျှော်လင့်နေတာစတာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကိုဗစ်ရောဂါဒဏ်ကားနေကာကွယ်ဖို့အသက်50ကျော်သူတွေနဲ့ကိုကံအားစနစ်မကောင်းသူတွေဒုတိယအကြိမ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးကြဖို့အမေရိကန်ဆွေရတာဝန်ရှိသူတွေကအခွင့်ပြုလိုက်ပါတယ်အားဖြင့်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးတော့မြန်မာတွေအပါအဝင်အမေရိကန်တချို့ရဲ့သဘောထားကိုတင်ပြပေးရမယ်ကိုဗစ်ရောဂါစတင်ကာစကာလမှာကာကွယ်ဆေးမရှိသေးတာကြောင့်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်သေဆုံးသူလူ 98,000 နီးပါးရှိပါတယ်အခုခါမှာတော့ကိုဗစ်ကာကွယ်ဆေးအပြင်အားဖြင့်ကာကွယ်ဆေးတွေဒုတိယအကြိမ်ထိုးဖို့အမေရိကန်ဆေးဝါးနဲ့အစားအသောက်ကြီးကြပ်ကုကဲရေးအေဂျင်စီ FDA ကအခွင့်ပြုထားပါတယ်။အင်ဒီယာနာပြည်နယ်ဖိုရီမျိုးကဦးအောင်မြင့်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်လည်းအသက်အရွယ်က60ကျော်လာတော့ကိုယ်ကလည်းဘုနာပါတော့ကိုယ်ခံအားလည်းကျလာတပြေးပြေးနဲ့လေ။ဆိုတော့တန်ရလူငယ်လေးတို့ကျွန်တော်ကမတူတော့ဘူး။အဲ့ခါကျတော့ကျွန်တော်တို့မှဘုနာပါတော့ဆေးကိုကျွန်တော်တို့ကအထူးကအားထားပြီးတော့ကျက်ဒီနေရာအချိန်တွေမျိုးတွေကျွန်တော်တို့ကဲမကြီးကအဲ့လိုသွားနေရတဲ့အချိန်တွေမျိုးတွေလည်းဖြစ်လာတယ
်။အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ DCA ဌာန CDC ကတော့ဒုတိယအကြိမ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးခြင်းထိုးဖို့အကြံပြုထားပေမဲ့ချက်ချင်းမဖြစ်မနေထိုးဖို့တော့တိုက်တွန်းမထားပါဘူး။ Wisconsin ပြည်နယ်မေယာ Walkie မျိုးကကိုဗစ်တောင်းကတော့မကြခင်မှာဆေးထိုးမယ်လို့ဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်ထိုးဖို့စီစဉ်ထားပါတယ်။ကျွန်တော်ထိုးရတာအရင်3လလောက်တော့ဆိုတော့အခုလေးလာပြီးတဲ့လူတွေထိုးရမယ်ဆိုတော့ကျွန်တော်လေးလာပြီးတဲ့ဒက်သွားထိုးဖို့စီစဉ်ရှိပါတယ်။ဘာကြောင့်ထိုးရလဲဆိုတော့ကျွန်တော်အဓိကတော့ကျွန်တော်ကိုတိုင်ရောကျွန်တော်နဲ့သူနေထိုင်တဲ့မိသားစုပတ်ဝန်းကျင်တကယ်ချင်းပေါင်းတဲ့မိတ်ဆွေအားလုံးပေါ့ကိုစီရတဲ့ဆက်ရောဂါမရအောင်လို့အတိုင်းလိုက်လို့သူတို့မထိုးတာမှကိုထိုးထားတဲ့အတွက်သူတို့အန္တရာယ်ခဲ့အောင်လို့ရည်ရွယ်ပြီးထိုးရခြင်းဖြစ်ပါတယ်။
ကိုဗစ်အားဖြင့်ကာကွယ်ဆေးတစ်ချိန်မှထိုးမထားသူတွေထိုးဖို့တော့ FDA ကာကွယ်ဆေးဆိုင်ရာအကြီးအကဲကပြောထားပါတယ်။ Oregon ပြည်နယ် Westland မြို့ကဆူရှိဘုံစားတောက်ဆိုင်ပိုင်ရှင်ကိုထွန်းထွန်းကလည်းယောဂကာကွယ်တားဆီးရေးနဲ့ပတ်သက်ပြီးတတိအမြဲရှိနေဖို့လိုအပ်ကြောင်းကိုလိုပြောပါတယ်
။ဆိုင်မှာလာစားတဲ့လူတွေကလည်းဒီဆိုင်ရှင်တွေရဲ့ဟိုဆေးဝါးဘယ်လိုသူတို့အကာအကွယ်ဘယ်လိုလုပ်တယ် Social Distance ဘယ်လိုနေတယ် Customer တွေကိုတန့်ရှင်းနဲ့ပတ်သက်လို့ယောဂကာကွယ်တန်ရှင်းတဲ့ပတ်သက်ဘယ်လိုလုပ်တယ်ဆိုတော့သူကအများအားဖြင့်အကဲခတ်တယ်ဗျ။အဲ့တော့သူတို့ကလည်းအကဲခတ်တဲ့လူတွေဖြစ်တယ်လို့ကိုယ့်ဘက်ကလည်းလုံခြုံအောင်အကုန်လုံးလုပ်ထားတာမျိုးရှိတယ်။တချို့ဆိုမေးတယ်ခင်ဗျာဘူစာထိုးပြီလားလို့မေးကျွန်တော်တို့ကထိုးပြီပါပြီ။စောက်ဆိုင်မှာဆိုင်မလို့ကျွန်တော်တို့ကသေသေးချာသေးထိုးရပါတယ်။အဲ့ဒါမှကတ်စမာရီနဲ့ကျွန်တော်တို့ကြားမှာပို့ပြီးတော့ဟိုလောက်ကန်ရတာအဆင်ပြေပါတယ်လို့ကျွန်တော်ပြောရတယ
်။အသက်50ကျော်နဲ့ကိုယ်ကံအားစနစ်မကောင်းသူတွေကတော့ဒုတိယအကြိမ်အဖြစ်ကာကွယ်ဆေးထိုးဖို့လိုအပ်ပါတယ်။ဆောင်းရာသီမှာ Omicron COVID အကြီးအကျယ်ကူးစက်ပြီးအခုအခါကူးစက်မှုတွေကျဆင်းလာချိန်မှာပဲကြိုတင်ကာကွယ်နိုင်ဖို့တာဝန်ရှိသူတွေကအခုလိုတိုက်တွန်းတာပါ။ Washington ပြည်နယ်က Bill Goodman က
No, my philosophy is I want to be
you know all the time the yoga ma ku sa yong yu sa ni thai ma le ku wa cha ma yi paw yin ti cha tu ri twe sin yu ma ni ya bo shi da ma jaw cha ma yi kaw aw ma ni ba le
american pi yang su ma covid se thu bo mu thu bo a be party a phwe ji ko thauk khan da le so ra paw ma le mu ti ni ba le ye bu wa a phyin conservative a yu wa ra yong chi de republican nwe ga covid ka kwe se thu bo san tin ja bi democrat de ga ro ka kwe se ha thi yauk da chaung so pi lo se thu ja ba le washington pi ne ga
I think that's a really good idea because especially with people
see to ja ra ro kaung ma re to chu ri ga nakhong si ma tet ja ro u so ro naw the ku set mu ri shi la nai ma re da go thain chou pho ga ro ta nit ta kha da ma mong nit a pai cha lai thu twa me so yin naw pou man dai phit la ma ba lu ri ni ne ti bu ga ro da ha be party go thauk khan ne ma thauk khan mu so ra ne ma tet sai ma u cha ma yi a twet tet ba
ကူကာအိုမီခရွန်ကနေထပ်ပြီးမျိုးကွဲပြန့်ပွားနေတဲ့ကိုဗစ်ဟာဥရောပမှာကူးစက်နေပြီးအမေရိကန်မှာလည်းပြန့်ပွားမယ်လို့ပညာရှင်တွေကသတိပေးထားပါတယ်။အမေရိကန်နှစ်ပုံသုံးပုံကတော့ကိုဗစ်ကာကွယ်ဆေးထိုးထားပေမယ့်အဲ့ဒီထဲကတဝက်လောက်ဟာအားဖြည့်ကာကွယ်ဆေးထိုးမထားသေးပါဘူးခင်ဗျာ။ကိုဗစ်ကရောဂါထင်းချုံလာနိုင်ပြီးတဲ့နောက်အမေရိကန်မှာစီးပွားရေးခွင်လန်းတွေပို့ပြီးတော့အခြေအနေကောင်းလာဖို့လုပ်ငန်းရှင်တွေကမျှော်လင့်နေပါတယ်။နယူးယောက်ကွင်းစ်အရက်ကမြန်မာစားတောက်ဆိုင်ကော်လိုရာဒိုကကော်ဖီဆိုင်လုပ်ငန်းရှင်တွေကသူတို့ရဲ့မျှော်လင့်ချက်တွေအကောင့်တွေပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်းကိုတင်ပြပေးရမယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းအများပြားရနာခဲ့ရပြီးတဲ့နောက်ခုကလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာအောင်လုပ်ငန်းရှင်တွေကကြိုးစားနေကြပါတယ်။နယူးယောက်ကွင်းစ်အရက်ကကွင်းစ်မောဇေဝယ်စင်တာမှာဘာမီစ်ပိုက်စ်မြန်မာစားစာရောင်းချတဲ့ဆိုင်ကိုဖွင့်လှစ်သူကိုမျိုးလင်းသွေးကလုပ်ငန်းအခြေအနေကိုအခုလိုပြောပြပါရစေ။
လူစိနဲ့တိုင်တာပြီးတော့အမီမှုမရသေးဘူး။လို့ဆိုရတယ်လေ။အောင်မြင်တဲ့အတိုင်းသာအောင်မြင်တဲ့အောင်မြင်လာတဲ့နှုံးတာအမှန်တမ်းပဲအားရစရာတောင်းရတာ။သူကတော့သူတို့မြန်မာတွေကမြန်တာအပြေးကြတယ်။မြန်မာမဟုတ်တဲ့လူတွေကလည်းအမျိုးစားပြည်စားလာရတော့စံသက်စားသုံးပြီးတော့တိုင်းနဲ့တက်ပြီးတော့သူတို့ပြန်လာတဲ့နှုံးတာတွေကရမ်းများနဲ့တွေ့တာပြီးအမှန်တမ်းပဲအားရစရာတောင်းလို့ပေါ့နော်။ဒါလို့ဆိုကျွန်တော်ရဲ့ Queen's Night Market မှာဆိုလို့ရှိရင်68ကျပ်တဲ့ customer တွေကမြန်မာမဟုတ်တဲ့ customer တွေ
ကိုဗစ်ကရောဂါနောက်ဆက်တွဲရက်ခတ်မှုကြောင့်မကြသေးခင်လပိုင်းတွေအတွင်းအမေရိကန်ငွေကြေးဖောင်းပွားလာခဲ့ပြီးဓာတ်ဆီဈေးအပြင်ကုန်စည်နှုန်းတွေလည်းတက်လာပါရတယ်။ဒါပေမဲ့လည်းဒီတန်ကိုကြံ့ကြံ့ခံရင်းဆက်ကြိုးစားသွားမယ်လို့ဆိုပါရတယ
်။ဒီကောက်ကမှာပြောတော့ခုနကကြံ့ကြံ့လို့ပြောတော့ပြောတာပဲ။အဲ့ဒါကိုကျွန်တော်ကိုဗစ်ကာလမှာတိုင်ကတော့စက်သားနဲ့အခုချက်စက်သားနဲ့အစင်းဆက်သွားတယ်။အဲ့လိုပဲကျွန်တော်ချက်တဲ့စီကိုလည်းဈေးကဆက်သွားတယ်။စက်တုံးမျိုးကိုလည်းဈေးကဆက်သွားတယ်။ပြီးတော့အခြေခံတုံးတဲ့ကောင်းဆောင်ဖြစ်ပြီးတရားဈေးရမဆန်းမဆန်းဖြစ်တဲ့အခြေအနေကျွန်တော်စားတော့ဒီစားတော့မျိုးလုံးနဲ့စံကနေလည်းဒီငွေကိုပြန်ရဖို့တော့ကျွန်တော်လည်းကြိုးစားပါတယ်ဒါပေမဲ့ကုန်တမှုတွေကအများကြီးရှိနေပါတယ
်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာလည်း VNN ညီမ3ယောက်ကပထမဆုံး VNN coffee site ဖွင့်လှစ်ခဲ့ပါတယ်။စုံဦးတီထွင်လုပ်ငန်းရှင်မိဘတွေကစဉ်သက်လာသူတွေဖြစ်တာကြောင့်လည်းကိုဗစ်ကာလအလွန်အတွက်သူတို့ကလုပ်ငန်းအစ်ကိုစတင်ဖို့ရွေးလိုက်တာပါ။ Tea Cafe ဆိုင်ပိုင်ရှင် Sachelli Ngui က
This is how we brew our coffee. This is
the VNN coffee နဲ့တက်နေပါ။စကားပါတဲ့ခွက်နဲ့ coffee စစ်ချတာပါ။ကော်ဖီမုန့်ကိုတော့ဗီယက်နမ်မှာမှားပြီးအမေရိကမှာပြန်လှပြီးတော့မှဖြော်တာဆိုတော့အရင်လက်ဆက်ပါတယ
်ဗီယက်နမ်ရင်ကျေးမှုနဲ့ကန့်ညီပြီးပတ်ဝန်းကျင်နဲ့လည်းအစဉ်ပြေနိုင်မဲ့နည်းလမ်းတွေကိုအသုံးချရကြောင်းသူတို့ကပြောပါတယ်ဗီယက်နမ်ရိုးရာမုန့်တို့လည်းရောင်းပါတယ်ဆန်ရှင်တူဖြစ်တဲ့ဆက်စတိုင်းငွေက
I think that we open during peak time
ကယောဂါကာလရဲမှာအားလုံးကအောင်းအင်းနေရပြီးတဲ့နောက်မှာအခုလိုဆိုင်ပစ်တွေဖွင့်တာကိုမြင်နေရတဲ့အချိန်မျိုးမှာဒီလိုဆိုင်ကိုဖွင့်လိုက်တာပါဗီယက်နမ်ကော်ဖီဆိုင်လိုမျိုးဆိုင်ပစ်တွေမှာအားလုံးကအသစ်ဆန်းမြည်ဆန်းရင်းနဲ့ထိုင်ကျင်နေကြရတဲ့ထင်ပါတယ်
လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ပြည်내ဆွေးရတွေကရောပြည်ထောင်စုဆွေးရကပါနှီးပေါင်းစုံနဲ့ဆောင်ရွက်နေကြချိန်မှာပဲလုပ်ငန်းရှင်တွေဟာသူတို့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရေရှည်ရက်တည်နိုင်ဖို့အင်အားအပြည့်နဲ့ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့သူဒဆောင်လေအမေရိကန်သခင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါကူးဆက်လိုက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတပုတ်ကိုထုတ်လင်းပါအောင်မယ်အခုနားတော်တာဆရာမယ့်အပတ်စဉ်ကဏ္ဍတပုတ်ကတော့ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ
်ဒီတစ်ပတ်တော့လေလူငင်းငင်းစီတဲ့ဖန်ရိုရင်ဂျန်ငွေလုံးဝမထွက်ဖဲပြည့်စစ်တဲ့ထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမြင်ဉဏ်ပြီးသင်ပြပေးပါမယ်။အမှုမျိုး ိုက်တန်ရဲ့အလဲပဟိုနျူကလ িয়াস ကွဲပွားမှုကနေထွက်လာတယ်။စွမ်းအင်ဖြစ်တဲ့နျူကလ িয়াস စွမ်းအင်ကိုသုံးပြီးပျက်စစ်ဓာတ်ကိုထုတ်ယူတာဖြစ်ပါတယ်
။နျူကလ িয়াস ပျက်စစ်စွမ်းအင်ဆိုတာကျွန်တော်တို့နျူကလ িয়াস ဖြူဝဲလို့ခေါ်တဲ့နျူကလ িয়াস လောင်စာအဲ့ဒါကိုနျူထရွန်တက်ရတဲ့ကပ်မှာသူကပြုတ်ပွဲသွားတဲ့အချိန်မှာတကယ်နဲ့စွမ်းအင်ထွက်ကျစီရတဲ့စစ်ချက်ဆိုင်ထွက်တာ။အဲ့စွမ်းအင်ကအများတော့ကျအပူစွမ်းအင်ပေါ့။အဲ့အပူစွမ်းအင်ကျွန်တော်တို့ကအထူးသဖြင့်ရေကိုအပူတိုက်တော့ရေကိုအပူတိုက်လိုက်တဲ့အခါဆိုရင်ရေကရေနှုံးဝေးဖြစ်လာတယ်။ရေနှုံးဝေးကတာပိုင်ကိုလှည့်လိုက်။ကျစစ်စွမ်းအင်ကပြောင်းလဲသွားတယ်။အဲ့ကျစစ်စွမ်းအင်အဆုံးပြုတာဖြစ်တယ်။ဟောကျွန်တော်တို့ကအရင်ကလည်းပြောပြပါလား။ဟောစက်ယုံပေါင်း439 440လောက်ရှိတဲ့စက်ကျေးဇူး
တင်ပါတယ်။ဒါကတော့သံပေါင်းများစွာဆုံးဆက်ဖြစ်ပါတယ်။ဟုတ်ကဲ့ပါဆရာ။နျူကလ িয়াস စွမ်းအင်ကြီးလာတဲ့အခါမှာဒီစွမ်းအင်တွေကိုဘယ်လိုသုံးတယ်လဲပမာဆုံးပြောပြပါဦးပါဆရာ
။ဒီစွမ်းအင်တွေကိုသုံးလာတော့၄မျိုးရှိတော့ဗျ။တကယ်လို့တော့ပထမဆုံးသူတို့လုတ်ချင်တာကတော့နံပါတ်1အနေနဲ့တော့ဒီဘုံလုတ်ချင်တာပေါ့။နံပါတ်2အနေနဲ့တော့ကလန်နျူကလ িয়াস စွမ်းအင်ကြီးအစ်စွမ်းအင်ကိုလုတ်ချင်တယ်။နံပါတ်3ကတော့ကျွန်တော်တို့ကဂျိုင်းအောင်ချီနဲ့ဆေးကုသကန်ဆာလို့ကတော့ကုတာလေအဲ့ဒါမျိုးတုံးလေနံပါတ်၄ကတော့ isotopes ဆိုတာဆေးတင်ညာမှာအဆုံးထွက်တာဒီလေးမျိုးကတော့အများဆုံးသုံးပါလေ
ဟုတ်ကဲ့ပါဆရာဆရာအဲ့ဒီကမှဒီ nuclear ပျက်စစ်စွမ်းထုတ်လို့ရတာလေးနည်းနည်းပြောပြပေးပါဆရာ
အဲပထမဆုံးတုံးကတော့သူတို့ကအဲ့ဒါ uranium 235ကို enrich လုပ်တယ်ကွာအားရောက်လို့ပေါ့အဲ့မှာသူကဒီ foreign type နဲ့တကွနာလို့ပြီးပွဲလို့သူစားတော့တိုင်းမဲ့ကိုကောင်းလာတော့ဒီဆိုရီယန်တို့ယူရီနီယံ238ပဲဒီ raw material ဒါလိုက်ချက်ပေါ့သုံးတဲ့ခါကျတော့အမှန်ကောင်းတဲ့ပစ္စည်းရအဲ့ဒီဆိုရီယန်ကဆိုရင် protein တို့ယူရီနီယံတို့ကြားတယ်အဲ့တိုင်းပဲယူရီနီယံကန်ယူက238ကနေပြီးတော့တုတ်လိုက်တဲ့အမေရိကန်တို့နောက်ထပ်သုံးလို့ရတဲ့ပစ္စည်းတို့ပေါ့လေ protein နီယံတို့ကတော့အကုန်လုံးဖတ်လာတဲ့ plutonium အထိကြားအဲ့ဒီပစ္စည်းအားလုံးကပြည့်စစ်စပ်ပြန်ထုတ်လို့ရတယ်ဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အဆုံးရတာအတွက်အဲ့ဒီကောင်ကိုကျွန်တော်တို့ကပါခေါ်တယ် breeder reactor လို့ခေါ်တယ်။အဲ့ breeder reactor ဆိုတော့ခုနကကျွန်တော်ပြောတာလိုပဲ thorium တို့ uranium တို့ကိုကျွန်တော်တို့က decollect တက်လိုက်တယ်။ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အဆုံးပြုလို့ရတယ် radio တက်ပြီးကြွားတယ်။အဲ့ဒီ radio တက်ပြီးကြွားတဲ့ပစ္စည်းအနေနဲ့နောက်တစ်ချိန်ပြန်ဆုံးတော့အဲ့ဒီပစ္စည်းတွေကဖြူရအနေနဲ့အထူးဆွေးသုံးလိုက်တာပေါ့ဒါပေမဲ့ဒီခါဆိုရင်အဲ့ဒီဖြူရနဲ့မသုံးလဲအဲ့ဒီကောင်ကို enrich လုပ်တော့တခါသတ်စင်တော့နှုတ်ကိုလုံးလိုက်ရဲ့ဆိုတော့ဖြစ်ကြတယ်ဒါပေမဲ့ခဏိချက်မှာတော့အဓိကအဲ့ဒီတပ်ပေါင်းပုံရှက်စစ်တပ်ထုတ်ဖို့ပဲအဓိကသုံးရတာဖြစ်တယ်ပေါ့ဒီ breeder reactor ရအပ္ပဒါရေးပါလာတာကိုတွေ့ရပါတယ
်ဆရာပြောတယ်လို့ပေါ့နော် breeder reactor ဆင်မှာသုံးလိုက်ရဆိုတာဒါကပြန်ပြင်းရင်းစွမ်းရင်ဖြစ်နေတယ်လားဆရာ
အဲ့အဲ့လိုတော့ပြောလို့ရတော့ပျံပြင်းပြင်းဆိုင်းရလို့ပြောလို့ရတယ်ဒါပေမဲ့ဒီမှာကသူကပြောင်းလဲပြီးမှပြန်ပြည့်တယ်ဆိုတော့လေ breeder ဆိုရင်ကျွန်တော်မွေးမြူထုတ်ပေးလိုက်တော့ပေါ့နောက်ပစ္စည်းတစ်မျိုးလျှော်ရတယ်အဲ့ပစ္စည်းကိုပြန်သုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းပြန်သုံးတော့အဲ့တော့ဒါပစ္စည်းအစစ်အစစ်တွေဖြစ်လာလို့သုံးတဲ့အတွက်အခုအချိန်မှာတော့တို့ဒီပြန်ပြင်းပြင်းဆိုင်းရင်ပေါ့လေပြည့်ရှုံးပြင်းဆိုင်းရင်ဆိုပြီးတော့နာမည်တက်ဘလော့သုံးလာတော့မရှိသေးဘူးဒါမဲ့ဒီ renewable energy အနေနဲ့ပြောချင်လည်းရတယ်မပြောချင်လည်းရတော့ environmental risk တွေကတော့ပေါ့ချင်လို့မားတွေကတော့အဲ့ဒါအများကြီးဆိုဘောမတူချောက်ပေါ့
ဆက်ဒီ nuclear စွမ်းအင်ကိုတချို့ကတန်ရှင်းနဲ့စွမ်းအင်လို့လည်းပြောတယ်ဆရာအဲ့ဒါရောမမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့စွမ်းအင်လို့တို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်တဲ့စွမ်းအင်ပေးတာဟုတ်အဲ့တော့သူကအမှန်တရားရှင်းတဲ့ဆိုရင်ပေါ့ကမ္ဘာကြီးမှာကောင်းတဲ့အောက်ဆိုက်ကြောင့်ကျွန်တော်တို့ဝေးရင်ဖြစ်တဲ့လူရင်းကြောင့်ဒီရေခဲရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမယ်စသဖြင့်ပေါ့ကျွန်တော်တို့လည်းဒီစတန်ကိုခံစားရပါတယ်။အဲ့မဲ့ကောင်းတဲ့အောက်ဆိုက်လုံးဝမထွက်တဲ့အဲ့ဒီယူကလီးယားဆိုရင်ကိုထုတ်လိုက်တဲ့အခါမှာအဲ့ဒီယူကလီးယားဆိုရင်မှာတစ်ဖက်ကလည်းအဲ့ဒီရေတားဆီကခါကြောင့်ချင်းလို့မရချင်းသိမ်းလို့မရဖြစ်ရဲ့။ပေါ့ဝင်ကြီးကအရန်ညံ့ညာဖြစ်တယ်ဒီညံ့ညာသွားလာနှစ်ပေါင်း30အထိဒီပုံစံတော့လို့မရသဘာဝကြီးပြည့်စည်သွားတယ်။အကြောင်းဒီတော့တရှင်းတယ်လို့ပြောပြီးမယ်။သူကညင်းညာလာတဲ့ပါတယ်တော့သူ့လိုမှပြောရခက်။စွားရင်ကတော့ထွက်လာတဲ့ဟာတော့စန့်ရှင်းပါတယ်။သို့တော်လည်းသူကကျန်တဲ့ဟာညင်းညာလဲဆိုတော့ပြောရနည်းနည်းလေးပေါ့အခက်ခဲရှိသလိုကျွန်တော်ထင်တယ်။အဲ့တော့ဒါမဲ့အစ်စ်တော်ပြရမလားဆိုတဲ့ဟာစဉ်းစားရအောင်ဖြစ်တယ်
။ဟုတ်ကဲ့ဆရာ
ဆရာဒီနျူကလီးယားဓာတ်ပေါင်းဖိုတွေနဲ့ပေါ့နော်ရက်စစ်တအားတွေထုတ်နေကြတာမြန်မာနိုင်ငံအတွက်ကိုဆရာဘယ်လိုသဘောရပါလဲဆရာမြန်မာနိုင်ငံအတွက်ဖြစ်နိုင်ပါမလားဆရာတကယ်ကြတော့မြန်မာနိုင်ငံမှာလက်ဖူတော့ကောင်းတယ်လို့ကျွန်တော်တယောက်ဆရာအနေနဲ့ထားတယ်ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံမှာခုနကတည်းကမော်နစိုက်ဆန်တွေကနေပေါ့ကျွန်တော်တို့ရန်ကအချမ်းကြီးကအဲဒီရန်အများကြီးထွက်တယ်လို့ရ
ဒီမှာပဲကျန်းလာလိုက်ပါစေ။ထောက်တော်ပါမှာကျန်းပြီးဆုံးရအောင်မယ်နော်။
Talking about the Abbasin Tin said that Taipanet Nibina season go not to da sing here about me. VOA Miawabain ye, Danwin season go line of me da tongzat ne lezat guru na bien, Facebook samyan na gaban dayai tolin ni da pibarek me. Agus tela bido chanaro drin chin chow de go timbya bao me, drin chin chow de go ro, talking about the kapyo bia pima ba.
Ukraine or Russia a juju take mu, the lin chop at the yala jimabe, to show near him, Ukraine that we a tazi yala ni lelu, Ukraine a no nang and tawan shiduriga, piobari, muro a ni winchin a pawan, to show near him, Russia that we go, a tayani lalu, Ukraine tamara, Volodymyr Zelensky ga, piosu geraba, American nang and jaiwunji, Anthony Blinken le, Britain nang and jaiwunji, Liz Truss to her, taujani ma trisongi, Russia tamara, Vladimir Putin e, ยูเครนก็วนหยอดจู้จ่อหมดด้วยต้องเปลี่ยนอายุหมดนอกแท้บาริลงไหนเนี่ยสรอกก็ซึนล้วยเกเรโลอเมริกันနိုင်ငံใหญ่ฐานะပြောဆိုပါတယ်လာမဲ့သတင်းပတ်ထဲကျင်းပဖို့ရှိတယ်နေတို့နိုင်ငံใหญ่ဝင်ကြီးတွေအစည်းအဝေးမှာလဲဒီကိစ္စကိုနောက်ထပ်ဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်ยูเครนကနျူကလ িয়ার တဘောတူညီချက်တွေရခဲ့တယ်လို့အဒီဗီဆန်အမှုမြွှန်းအေဂျင်စီဖွဲ့ကပြောပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒရင်ငါးပတ်အတွင်းနျူကလ িয়ার မတော်တဆမှုတွေဖြစ်ပွားမှာကိုအထူးစိုးရိမ်ခဲ့ရတာဖြစ်ပါတယ်။တိရီလင်ကနိုင်ငံမှာမကြုံစဘူးလို့အောင်စီးပွားရေးအကျက်တဲတွေပေါ်ပေါက်နေတာကြောင့်မကျေနပ်ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေဟာသမရအင်ကိုအတင်းဝင်ရောက်ဖို့ကြိုးစားတဲ့အသည့်
ကျုပ်တွေကိုကြော်ခင်မျိုးသက်ပြောပြပေးသွားတာဖြစ်ပါရခင်ဗျာတော်တာရှင်များခင်ဗျာ
This program has come to you from the Voice of America, Washington.